Welcome to the Voice of America in Burmese.
မင်္ဂလာနေ့တဲ့အစမှာတော်ရရှင်နေကိုစိတ်နှပြရှင်လန်းကြမ်းမြေ့ကြပါစေခင်ဗျာ။ view American တိုင်းရဲ့2016ခုနှစ်စက်တဘာလ17ရက်တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနူမီတာ30 40 48 50တို့ကနေဖမ်းယူနားဆင်နေပါတယ်။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နဲ့ရုရှားတို့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုထောက်ခံကြောင်းစီးရီးယားအစိုးရကပြောပါတယ်မြောက်ကိုရီးယားနျူကလ িয়ার ဆန်တာဖောက်ခွဲမှုပြုလုပ်ပြီးတဲ့နောက်အမေရိကန်နဲ့တောင်ကိုရီးယားတို့ကရေဒီယိုတက်တီကြွဓာတ်တွေပါဝင်တဲ့ပစ္စည်းတွေကိုရှာဖွေနေကြပါတယ် US Open Tennis အမျိုးသမီးတဦးချင်းပြိုင်ပွဲမှာဂျာမနီသူအန်ဂျယ်လစ်ကာဗာအနိုင်ရသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခမျိုးသက်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဗီဒီနိုင်ငံအနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးထောက်ခံတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက် CSW တာဝန်ရှိပုဂ္ဂိုလ်တူကပြောကြပါတယ်
But I think it's 30 days, but my guess would be that she will probably continue the same policy.
Benedict Roger ပြောကြားသွားတာပါဒီနေ့ပြီးမှတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် American Indian သုံးအင်္ဂလိပ်စာနဲ့နောက်ပိုင်းမှာတော့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါအောင်ခင်ဗျာ
စီးရီးယားနဲ့မဟာမိတ်ရုရှားဒီကမှာခင်ဗျာစီးရီးယားရဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရစဲရေးသဘောတူညီချက်ကိုစီးရီးယားအစိုးရကလက်ခံလိုက်ကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြပါတယ်လူသားချင်းစာနာထောက်ထားသောအပြင်အလက်ပိုမြို့မှာပြစ်ခတ်မှုတွေကိုစတင်ရဆိုင်တော့မှာဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားပါတယ်ဒါပေမဲ့အမေရိကန်နဲ့ရုရှားတို့အကြားအပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်ရရှိပြီးနိုင်ပိုင်းအကြာမှာပဲစနေနေ့ကစီးရီးယားအစိုးရတပ်ဖွဲ့တွေကတိုင်းပြည်တော်ငါသဘုံနေတီရှိရာနေရာတွေကိုစစ်လေရင်နဲ့ဘုံကျဲတက်ခတ်ခဲ့တယ်လို့တပုံတက်ဖွဲ့တွေဘက်ကလည်းအစိုးရထိန်းချုပ်ထားတဲ့ဒေသတချို့ကိုအမြောက်တီနဲ့ဖြစ်ခတ်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာတိုက်ဆုံပြီးအများပြားလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အစိုးရဘက်ကတော့ခက်ခဲရှုပ်ထွေးပြီးဒဇယ်ပိုင်းအပြင်လျှို့ဝှက်တဲ့အမေရိကန်နဲ့ရုရှားတို့အကြားရရှိလိုက်တဲ့သဘောတူညီချက်ကိုထောက်ခံမဲ့အကြောင်းတူရကီအစိုးရနဲ့စီးရီးယားနိုင်ငံကအရေးပါတဲ့အတိုက်ခံအုပ်စုတွေကစနေနေ့မှာပြောပါတယ်။သဘောတူညီချက်အရလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကြေကြေပြန့်ပြန့်ပေးနိုင်ရေးအတွက်တနင်္လာနေ့နေဝင်တာနဲ့စီးရီးယားနိုင်ငံအတွင်းအပြစ်ခတ်ရစဲရေးသဘောတူညီချက်ဟာစတင်အသက်ဝင်မှာဖြစ်ပါတယ်
။မြောက်ကိုရီးယားကနေပြင်ဆင်မှအချိန်မြောက်နဲ့အပြင်းထန်ဆုံးနျူကလ িয়ার ဆန်တက်မှုတစ်ခုပြုတ်လုခဲ့တဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကရေဒီယိုတက်တိကြွဓာတ်တွေပါဝင်နေတဲ့ပစ္စည်းတွေကိုစတင်ရှာဖွေနေပြီလို့တောင်ကိုရီးယားယုံဟပ်သတင်းဌာနကပြောပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့ဟာဇီနွန်လို့ခေါ်တဲ့ရေဒီယိုတတိကျွတ်တက်ပါဝင်နေတဲ့ပစ္စည်းမျိုးပါမပါဆန်းသက်ဖို့လေတုနဲ့ရေနမူနာတွေကိုကောက်ယူมาဖြစ်တယ်လို့ပြောပါတယ်။မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার ဆန်းသက်မှုကနေသူ့ရဲ့လုံနိုင်စွမ်းနဲ့ပတ်သက်ပြီးကမ္ဘာခေါင်းဆောင်တွေရဲ့စိုးရိမ်ပူပန်မှုတွေရုတ်ချီးကြီးထွားလာတယ်လို့ချက်ချင်းလဲပြန့်နှံ့သွားခဲ့တယ်လို့တောင်ကိုရီးယားကစနေနေ့မှာပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စွမ်းရည်ဟာတိတ်မြန်မြန်ဆန်းဆန်းနဲ့အတော်ကြီးကိုတိုးတက်မြန်မာနိုင်ငံရဲ့အနေအထားကိုရောက်နေပြီလို့စနေနေ့ကကျင်းပတဲ့တောင်ကိုရီးယားဝန်ကြီးအဆင့်ဆွေးနွေးပွဲမှာနိုင်ငံခြားရေးဝန်ကြီးရန်ပြောင်ရှိကပြောကြားခဲ့တယ်လို့မြောက်ကိုရီးယားကိုပိုးပြီးပြင်းထန်တဲ့အရေးယူမှုတွေချမှတ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။တရုတ်အစိုးရကလည်းအခုလိုမြောက်ကိုရီးယားရဲ့နျူကလ িয়ার ဆန်းသက်မှုတွေဟာကိုရီးယားကျွမ်းဆွယ်ဒေသတည်ငြိမ်ရေးနဲ့အေးချမ်းမှုကိုဖော်ဆောင်နိုင်မှာမဟုတ်ဘူးလို့ပြောကြားလိုက်ပြီးတင်းမာမှုတွေကြီးထွားနိုင်တဲ့လုပ်ရတွေမလုပ်ဘဲနျူကလ িয়ার မဲ့ဇုံဖြစ်လာစေဖို့တက်နိုင်သမျှပြန်ပြီးလုပ်ဖို့တရုတ်နိုင်ငံဆိုင်ရာမြောက်ကိုရီးယားတမ္မတ်ကြီးကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးချန်ယူစီကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားရဲ့တောက်ကြံတဲ့ဆန်းသက်မှုဟာပြင်စမအကျဉ်ဖြစ်တယ်လို့ကီလိုတန်10တန်လောက်ပောက်ကွဲမှုနဲ့ညီမျှတဲ့ပြင်းအား9တသမ3ရှိတဲ့ငလျင်ဖြစ်ပေါ်စေတဲ့ဆန်းသက်မှုတစ်ခုလည်းဖြစ်ပါတယ်။
Republican Party သမ္မတအလောင်း Donald Trump ကိုထောက်ခံသူတွေကိုမနစ်မြိုပွဲရလူတွေအဖြစ်ပြောဆိုမိတဲ့အပေါ် Democrat Party သမ္မတအလောင်း Hillary Clinton ကခပ်ပေါ်ပေါ်တောင်းပန်လိုက်ပါတယ်။ Trump ကိုထောက်ခံသူထက်ဝက်လောက်ဟာလူမျိုးရေးဝါဒီတွေ၊လင်လူချင်းဆက်ဆံသူတွေကိုမုန်းတီးသူတွေ၊လိန်ခွဲခြားဆက်ဆံသူတွေ၊အစ္စလာမ်ဝါဒကိုမုန်းတီးသူတွေ၊ကိုယ်နဲ့မတူတဲ့သူတွေကိုမုန်းတီးသူတွေစတဲ့မနစ်မြိုပွဲရလူအစုအဖွဲ့ဖြစ်ကြောင်းတောက်ကြံနေကပြုတ်လို့တဲ့ရမုံငွေရှာပွဲအခမ်းအနားတစ်ခုမှာပြောကြလိုက်ပြီးနောက်တနေ့စနေနေ့မှာကလင်တန်ကကြေညာချက်ထုတ်ပြန်ပြီးအဲ့ဒီလိုခပ်ပေါ်ပေါ်တောင်းပန်လိုက်တာဖြစ်ပါတယ်အဲ့ဒီလိုပြောဆိုလိုက်မိတဲ့ တွေ့စိတ်မကောင်းဖြစ်မိကြောင်းအဲ့ဒီပြောဆိုမှုဟာရေဘူးကဆန်လွန်းကြောင်းကြီးညာချက်ထဲမှာဖော်ပြထားပြီးထရမ့်ကိုထောက်ခံသူထောက်ဝက်လောက်ဟာအဲ့ဒီအုပ်စုထဲမှာအကျုံးဝင်နေသူတွေဖြစ်ကြောင်းပြင်ဆင်ပြောကြားလိုက်တာဖြစ်ပါတယ် Republican ဒုသမ္မတလောင်း Mike Pence ကတော့စနေနေ့ကဝါရှင်တန်မှာပြုလုပ်တဲ့Values Voter Summit လို့ခေါ်တဲ့စီးပွားပွဲတစ်ခုမှာ Trump ကိုထောက်ခံသူတွေဘက်ကခုခံကာကွယ်ပြောကြားခဲ့ပြီးသူတို့ဟာဘယ်အုပ်စုမှမပါဝင်သူတွေမဟုတ်ကြောင်းဒီလူတွေအားလုံးဟာအမေရိကန်တွေဖြစ်ပြီးအများနည်းတူအလေးစားခံတိုက်သူတွေဖြစ်ကြောင်းပြန်လည်ခြေပပြောဆိုခဲ့ပါတယ်
။လွန်ခဲ့တဲ့35နှစ်တုန်းကသမ္မတ Ronald Reagan ကိုလှုပ်ချံဖို့ကြိုးစားခဲ့သူ John Hinckley ကို Washington စစ်ရောကအခုစေယုံကနေစနေနေ့မှာဆင်ခွင့်ပေးလိုက်ပါပြီ။သူဟာသူ့ကိုယ်တိုင်အတွက်ဖြစ်စေလူမှုအတွက်ဖြစ်စေအန်ဒီယာရှိသူတူမဟုတ်တော့ဘူးလို့ဗဟိုတရားရုံးကဇူလိုင်လထဲမှာအမိန့်ချမှတ်ခဲ့ပြီးတဲ့နောက်မှာအခုလိုစေယုံကနေဆင်ခွင့်ပေးလိုက်တာပါ။သူဟာ Washington DC အရှိတောင်ဘက်မိုင်150ကျော်အကွာ Virginia ပြည်နယ် Williamsburg မြို့ကအဆောင်တွေချထားတဲ့နေရာမှာအသက်60အရွယ်မိခင်နဲ့အတူနေထိုင်မှာဖြစ်ပြီးသူ့အတွက်ကန့်သက်ချက်တွေကဒါဇင်နဲ့ချီပြီးချထားပါတယ်။အသက်61နှစ်ရှိပြီဖြစ်တဲ့ Hinckley ဟာသမရရီဂန်နဲ့နောက်ထပ်၃ဦးကိုတနက်နေ့ပြစ်ခတ်ခဲ့တဲ့စိတ်မမှန်သူအဖြစ်နဲ့နှစ်ပေါင်း30လောက်စိန့်အဲလစ်ဇဘက်ဆေးရုံမှာတက်ရောက်နေရတယ်လို့မကြခင်နှစ်တွေအတွင်းမှာလည်းနလန်ထူလာဖို့အတွက်အဲ့ဒီဆေးရုံမှာပဲကုသမှုခံယူနေရတာဖြစ်ပါတယ်။ဟင်ကလီဟာ1981ခုနှစ်တုန်းကဝါရှင်တန်ကဟိုတယ်တစ်ခုရဲ့အပြင်မှာသမရရီဂန်နောက်ကိုလိုက်ပြီးတနက်နေ့ပြစ်ခတ်ခဲ့တယ်လို့ပြန်ကြားရေးတာဝန်ခံ James Bradley နဲ့ထောက်လိုင်းအရာရှိတဦးအပြင်ဒေသခံရဲအရာရှိတဦးကိုပါပြစ်တက်ခဲ့တာပါ။အပြစ်ခံရသူတွေအားလုံးဒဏ်ရာရရခဲ့ပေမဲ့ပြန်ကောင်းခဲ့တာဖြစ်ပြီး Brady တာအုံနောက်မှာရတဲ့ဒဏ်ကိုနှစ်ရှည်ခံစားခဲ့ရပြီး2014ခုနှစ်မှာကွယ်လွန်ခဲ့တာဖြစ်ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကကာလာရှီချာပြုလုပ်နေတဲ့အငင်းချမ်းရေးဆွေးနွေးမှုတွေမှာတိုးတက်မှုတွေရှိနေပြီးနှစ်ဖက်သဘောတူညီချက်ကိုစနေနေ့အတွင်းလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအာဖဂန်အစိုးရထိပ်တန်းအရာရှိတွေနဲ့အရင်တပုံအဖွဲ့ခေါင်းဆောင်ဟောင်းဂူလ်ဘူဒင်ဟက်မာယာကဥဆောင်တဲ့အစိုးရဆန့်ကျင်လက်နက်ကိုင်အဖွဲ့ကပြောပါတယ်။တမရအရှရာဖ်ဂာနီဥဆောင်တဲ့ညီညွတ်ရေးအစိုးရအဖွဲ့နဲ့ဟက်မာယာဥဆောင်တဲ့ဟက်စ်အစ္စလာမီအဖွဲ့တို့အကြားငင်းချမ်းရေးဆွေးနွေးမှုတွေကာလအတန်ကြာပြုလုပ်ခဲ့တာမှာသဘောထားကွဲပြားမှုတွေအကြိမ်ကြိမ်ရှိခဲ့တဲ့အတွက်ရှေ့မတိုးနိုင်ပဲဖြစ်နေခဲ့တာပါ။တောက်ကြနေနောက်ပိုင်းကတပုံအဖွဲ့ခေါင်းဆောင်ရဲ့သားဖြစ်သူဟာဘီဘူရာမန်ဟက်မာယာကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာသဘောတူညီချက်ရတော့မယ့်အကြောင်းကြေညာလိုက်တဲ့အတွက်နောက်နေ့ကြန့်ကြာနေရတဲ့ငင်းချမ်းရေးသဘောတူညီချက်အပေါ်မျှော်လင့်ချက်အသစ်တွေတဖန်ပြန်ထွက်လာခဲ့တာပါ။ငင်းချမ်းရေးသဘောတူညီချက်မှာပါတဲ့အခြေခံမူပေါင်းတွေအားလုံးကိုအစိုးရဘက်ကရောဟက်စ်အစ္စလာမီအဖွဲ့ဘက်ကပါသဘောတူကြတဲ့အတွက်စနေနေ့မှာကြေညာချက်ထုတ်ပြန်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။အာဖဂန်သမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ရှာဟူစေမူတာဇာဗီကလည်းဆွေးနွေးမှုတွေမှာတိတိတသာတိုးတက်မှုရှိတဲ့အကြောင်း VOA ကိုပြောပါတယ်။
ကဘာရရကမွတ်စလင်တန်းခွဲကျော်ဟာ9ရက်ကြာကျင်းပတဲ့နှစ်ပတ်လည် Hajj ပွဲတော်ဆင်နွှဲဖို့အတွက်ဆော်ဒီအာရေဗျနိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်။ဒီနှစ် Hajj ပွဲတော်ကိုအီရန်ကမတက်ရောက်ပဲတပိတ်မှောက်ထားတာဖြစ်ပြီးဆော်ဒီအာရေဗျနိုင်ငံကကျမ်းမာရေးနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေဟာသူတို့ရဲ့တုံ့ပြန်လှုပ်ဆောင်မှုတွေတိတ်ညံ့ပြင်းတဲ့အပြင်ကျွန်းကျွန်းချင်းချင်းမကင်တွယ်နိုင်ဘူးလို့အီရန်ကလည်းဝေဖန်လိုက်ပါတယ်။ဆော်ဒီအာရေဗျက Hajj ပွဲတော်ကိုသွားမယ်အစားအီရန်ကရှီယာမွတ်စလင်တွေဟာသူတို့ရဲ့သာသနာအမည်ဖြစ်တဲ့ကာဘလာမြို့မှာပွဲတော်ကိုဆင်နွှဲကြမှာဖြစ်ပါတယ်။မနေ့တုန်းက Hajj ပွဲတော်မှာမီနာမြို့ကလူအုပ်ကြီးတိုးဝင်ရင်သေဆုံးရသူအနည်းဆုံး 2,000 လောက်ရှိခဲ့ပြီးအဲ့ဒီထဲမှာအီရန်နိုင်ငံသားကရာပေါင်းများစွာပါဝင်ခဲ့တာပါ။ဒါဟာ Hajj ဝတ်ပြုပွဲကိုအီရန်ကနေပထမဆုံးအကြိမ်ဖြစ်တဲ့တပိတ်မှောက်တာတော့မဟုတ်ပါဘူး။ Saudi Arabia နဲ့အဆင်မပြေဖြစ်တိုင်းလုပ်နေကြဖြစ်ပြီး Syria နဲ့ Yemen ကပဋိပက္ခအခြေအနေတွေတိုက်ပြီးမြန်မာနေခြင်းမှာသူတို့နှစ်နိုင်ငံကလည်းတစ်ဖက်စီမှာပါဝင်ပတ်သက်နေတာကြောင့်ဖြစ်ပါတယ်။မွတ်စလင်တွေအနေနဲ့လှုပ်ဆောင်ရမယ့်အချက်ကြီး၅ချက်ထဲကအခုလို Hajj ပွဲတော်ကိုတက်ရောက်ဖို့အတွက်တစ်ချက်သတ်မှတ်ထားတာမို့သွားဖို့အတွက်တက်နိုင်သူတွေဟာတသက်မှာအ ਨੇ ဆုံးတစ်ကြိမ်တော့ Hajj ဝတ်ပြုပွဲကိုတက်ရောက်ဖို့အတွက်ကြိုးစားကြတာပါ။ Saudi Arabia ကတော့မနစ်ကလို့မတော်တဆဖြစ်မှုမျိုးထပ်ပြီးမဖြစ်ဖွားစေဖို့မနစ်ကတည်းကလုံခြုံရေးကိုနှစ်ဆတိုးပြီးစီမံထားတာတွေ့ရပါတယ်။
US Open Tennis အမျိုးသမီးတဦးချင်းဘောလုံးပွဲမှာဂျာမနီနိုင်ငံသူအိန်ဂျယ်လစ်ကာဗာကချက်သမရနိုင်ငံသူကာရိုလီနာပလစ်ကိုဗာကိုအနိုင်ရပြီး2016ခုနှစ်ချန်ပီယံဆုကိုဆုခုသွားပြီဖြစ်ပါတယ်။စနေနေ့ညနေကအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပတဲ့ချန်ပီယံလူပွဲမှာ၃ပွဲဆက်တိုက်အကျိတ်နဲ့ရှင်ပြန်ပြီးတဲ့နောက်မှာအိန်ဂျယ်လစ်ကာဗာကအနိုင်ရသွားတာဖြစ်ပါတယ်။ပထမပွဲမှာအိန်ဂျယ်လစ်ကာဗာက6-3 နဲ့အနိုင်ရလိုက်ပေမဲ့ဒုတိယပွဲမှာတော့ကာရိုလီနာပလစ်ကိုဗာက6-4 နဲ့အနိုင်ရလိုက်ပြန်တဲ့အတွက်တပွဲစီသေးရဖြစ်နေခဲ့တာပါတတိယပွဲမှာလည်းနှစ်ဦးစလုံးတဦးကိုတူအပြန်အလှန် break တွေလုပ်နိုင်ခဲ့ပေမဲ့အဆုံးသတ်မှာတော့ Angelic Cover က6-4 နဲ့အနိုင်ရလိုက်တာဖြစ်ပါတယ်ဒါဟာ Angelic Cover ရဲ့ဒုတိယအကြိမ်မြောက် Grand Slam Champion ဆုလဲဖြစ်ပါတယ်2016ခုနှစ် Australian Open Tennis ပြိုင်ပွဲမှာလည်းအနိုင်ရခဲ့ပြီးဖြစ်ပါတယ်အခု US Open မှာအနိုင်ရလိုက်တဲ့အတွက် Angelic Cover ဟာအမျိုးသမီး Tennis မှာကမ္ဘာအဆင့်နံပါတ်1ဖြစ်သွားပြီဖြစ်ပါတယ်1988ခုနှစ်မှာမွေးဖွားခဲ့တဲ့ Angelic Cover ဟာ Professional Tennis အားကစားသမားဖြစ်အသက်15နှစ်အရွယ်2013ခုနှစ်မှာစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ် US Open ဆုကြီးအဖြစ် Angelic Cover အနေနဲ့ American Dollar 3သန်းခွဲရရှိသွားခဲ့ပါတယ် US Open Grand Slam ဟာ Tennis ပြိုင်ပွဲတွေအားလုံးမှာဆုကြီးငွေအများဆုံးပြိုင်ပွဲလည်းဖြစ်ပါတယ်
Samsung ကုမ္ပဏီကအသစ်ထုတ်လိုက်တဲ့ Galaxy Note 7 smartphone ရဲ့ battery မီးလောင်တာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Galaxy Note 7 smartphone တွေအသုံးပြုတာကိုရပ်တန့်ဖို့အတွက် Samsung ကုမ္ပဏီကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။နိုင်ငံပေါင်း10နိုင်ငံလောက်မှာဖြစ်ပွားခဲ့တာကိုတွေ့ရတဲ့နောက်မှာအခုလိုကြေညာလိုက်တာပါ။တောင်ကိုရီးယားနိုင်ငံတွေမှာအသုံးပြုနေတဲ့သူတွေအနေနဲ့ကုမ္ပဏီကဖွင့်ထားတဲ့ဆိုင်တွေမှာသွားပြီးအစားထိုးထုတ်ပေးတဲ့ဖုန်းတွေနဲ့လဲလှယ်ယူကြဖို့စနေနေ့အစောပိုင်းမှာပဲကုမ္ပဏီကပြောကြားခဲ့ပါတယ်။ American ပြည်ထောင်စုကအသုံးပြုနေသူတွေအတွက်လည်းတောက်ကြန်နေမှာအလားတူသတိပေးချက်တွေပို့ပေးခဲ့တယ်လို့သူတို့လက်ထက်မှာရှိနေတဲ့ Samsung ကုမ္ပဏီတို့ Galaxy Note 7 smartphone တွေကိုတခြား Samsung အမျိုးအစားတွေနဲ့ပြန်ပြီးလဲပေးမှာဖြစ်ပြီးဒေါ်လာအစိတ်တန်းငွေထုတ်ကပ်ပြားတွေကိုပါပေးမှာဖြစ်ပါတယ်။ Samsung ကုမ္ပဏီတို့ smartphone အလုံး2သန်းခွဲလောက်ဟာတန်ကြေးအဖြစ်ဒေါ်လာသန်းပေါင်း 9,000 လောက်တန်ဖိုးရှိတယ်လို့ကုမ္ပဏီရဲ့အစုရှယ်ယာတန်ဖိုးဟာလည်းတောက်ကြန်နေဈေးပိတ်ချိန်မှာ 3.9 ရာခိုင်နှုန်းထိကျဆင်းသွားခဲ့ပါတယ်။လေကြောင်းဌာနအများပြားကလည်းသူတို့ရဲ့လင်းစီခီးသွားတွေအနေနဲ့ Galaxy Note 7 smartphone တွေကိုလင်းခီးစဉ်အတွက်မှာဖွင့်ပြီးအသုံးပြုတာတွေအားသွင်းတာတွေမလုပ်ကြဖို့အပြင်ခီးသွားအိတ်တွေထဲမှာမထည့်ကြဖို့အတွက်တားမြစ်လိုက်ပါတယ်။ Galaxy Note 7 smartphone တွေဩဂုတ်လမှာစထွက်လာချိန်ကစပြီးမီးလောင်မှုတွေရှိနေကြောင်းလူမှုကွန်ရက်တွေမှာပုံတွင်တဲ့တကွပေါ်ပြနေကြတာဖြစ်ပါတယ
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုအရင်ဆုံးတော့ဒေါန်ဆန်းစုကြည်ခီးစဉ်နဲ့ပတ်သက်ပြီးပြောပြဖို့ရှိပါတယ်ဗြိတိန်နိုင်ငံအနေနဲ့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံသွားမှာဖြစ်တယ်လို့ဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့ဆက်ပြီးတွန်းအားပေးသွားမှာဖြစ်တယ်လို့လန်ဒန်အခြေစိုက် CSW ရဲ့ဦးဆောင်သူတာဝန်ရှိတဦးကပြောကြားလိုက်ပါတယ်မနေ့စနေနေ့က3ရက်ကြာခီးစဉ်အဖြစ်ဗြိတိန်နိုင်ငံကိုရောက်ရှိလာတဲ့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေအပါဝင်ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့တွေ့ဆုံမှုရှိပါတယ်အကြောင်းစုံကိုတော့မတ်အင်ဂျင်နိုင်ကပြောပြမှာပါ
ဇူလိုင်လကဗြိတိန်ဝင်ကြီးချုပ်အသစ်ဖြစ်လာတဲ့ထရီဇာမေအနေနဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့မူဝါဒဘယ်လိုရှိမလဲဆိုတာပြောဖို့စောနေသေးပေမယ့်အရင်ဗြိတိန်ဝင်ကြီးချုပ်ဆက်ဆက်ထားခဲ့တဲ့မူဝါဒအတိုင်းပဲဖြစ်လိမ့်မယ်လို့သုံးသပ်ကြောင်း CSW ခေါ်ကဘာလုံးဆိုင်ရာခရစ်ယန်သွေးစည်းညီညွတ်ရေးအဖွဲ့အရှိအာရှရေးရာဌာနအကြီးအကဲ Benedict Rogers က VOE ကိုပြောပါတယ်
But I think it's 30 days, but my guess would be that she will probably continue this the same.
ပြောဖို့အချိန်စောသေးတယ်ဆိုပေမဲ့ဝန်ကြီးချုပ်ထရီဇာမေဟာအရင်မူဝါဒတွေအတိုင်းပဲဆက်ပြီးထားရှိမှာဖြစ်တယ်လို့ကျွန်တော်မျှော်လင့်ပါတယ်။မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးကိုအားပေးတာတိုင်းရင်းသားဒေသတွေကပဋိပက္ခတွေနဲ့ဘာသာရေးခွဲခြားမှုတွေပေါ်ဆိုးရိမ်မှုတွေကိုဆက်ပြီးထုတ်ဖော်ပြောဆိုတာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရကိုထောက်ခံတာစတာတွေဟာဗြိတိန်နိုင်ငံကမြန်မာအပေါ်ထားတဲ့မူဝါဒတွေဖြစ်ပါတယ်။
ဗြိတိန်နိုင်ငံဟာဥရောပတမကလိုပဲလက်နက်ရောင်းချမှုပိတ်ပင်ထားတာကလွဲလို့မြန်မာအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုအားလုံးကိုလွန်ခဲ့တဲ့နှစ်တွေကတည်းကရုတ်သိမ်းထားတာပါ။ဒါကြောင့်ဗြိတိန်နိုင်ငံအနေနဲ့လက်ရှိဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုထောက်ခံအားပေးမှုတွေရှိနေတယ်လို့တပြိုင်နက်တည်းမှာပဲတိုင်းသားဒေသတွေမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတာလူမျိုးရေးဘာသာရေးခွဲခြားမှုတွေရှိနေတာတွေအပေါ်ဖိအားပေးမှုတွေကိုဆက်ပြီးထားအောင်မှာဖြစ်တယ်လို့ Benedict Rogers ကပြောပါတယ
်။ I hope that Theresa May will raise with Dong San Suu Kyi the ongoing issues of the ethnic conflict, the situation in Rakhine State,
ဒီပြည်သားတွေတိုင်းသားတွေကပြစ်ပခတွေရခိုင်ပြည်နယ်ပြည်ထနာစတာတွေကိုဒေါအောင်ဆန်းစုကြည်နဲ့တွေ့တဲ့အခါမှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောဆိုဆွေးနွေးလိုက်မယ်လို့ကျွန်တော်မြင်ပါတယ်။တစ်ချိန်တည်းမှာပဲဒေါအောင်ဆန်းစုကြည်အစိုးရကမကြတဲ့ခင်ကဖွဲ့စည်းလိုက်တဲ့ကော်ဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ကိစ္စ၂၀တရာစုပင်လုံးညီလာခံစတင်ကျင်းပနိ င်ကထောက်ခံသွားမှာဖြစ်တယ်လို့ဆက်ပြီးရှိနေတဲ့စိုးရိမ်ပွဲပြဿနာတွေကိုအပြေရှားနိုင်ရေးဖိအားပေးသွားမှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
။ထရီဇာမေဟာဒေါန်ဆန်းစုကြည်တက်ခဲ့တဲ့အောက်စဖို့တက္ကသိုလ်မှာပညာသင်ပွဲရခဲ့သူဖြစ်ပေမဲ့အရေးဝင်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့အခြားဗြိတိန်ဝင်ကြီးချုပ်တို့နဲ့မတူတာကမြမရေးစိတ်ဝင်စားမှုရှိခဲ့တယ်ဆိုတော့နောက်ကျောင်းမျိုးသူ့မှာမရှိခဲ့ဘူးလို့လည်းဘန်နဒစ်ရော့ဂျာစ်ကပြောပါတယ်။ဒေါန်ဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာဗြိတိန်ဝင်ကြီးချုပ်အပါအဝင်ထင်ရှားပြီးမြမအရေးစိတ်ဝင်စားတဲ့ဗြိတိန်ပါလီမန်အကြီးအကဲတွေနဲ့လည်းတွေ့ဆုံဖို့ရှိနေတာပါဗြိတိန်နိုင်ငံခီးစဉ်အပြီးမှာတော့ဒေါန်ဆန်းစုကြည်ဟာအမေရိကန်ပြည်ထောင်စုကိုစက်တင်ဘာလ14ရက်နေ့မှာဆက်လက်ထွက်ခွာလာမှာဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့အတူနိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်နဲ့သက်ဆိုင်ရာတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားပါတယ်ရှင
်ဒေါန်ဆန်းစုကြည်ရဲ့ဗြိတိန်ခီးစဉ်ကိစ္စမင်းအင်ဂျင်နီယာတင်ပြခဲ့တာပါအခုတော့ပတ်စင်ကဏ္ဍတွေကိုနားဆင်ရပါမယ်ကမ္ဘာအပေကံဗမာစစ်အစိုးရကိုအကြိုက်ပေးပြီးမြန်မာပြည်ကလိုချင်တာတွေကိုအလွယ်တကူရယူခဲ့တဲ့တရုတ်ဟာမိမိအကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်လာပါတယ်အထူးသဖြင့် NLD အစိုးရလက်ထက်မှာတရုတ်ဘက်ကစိုးရိမ်ပူပန်မှုတွေရှိလာတာကိုဥအောင်ခင်ကသုံးသပ်ရေးသားထားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြမှာဖြစ်ပါတယ်
ဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးအစုံဩဂုတ်လ20ရက်နေ့ကထုတ်ပြန်တဲ့ပူးတွဲသတင်းထုတ်ပြန်ချက်ဟာတရုတ်ရဲ့မဟာဗျူဟာသဘောတရားကိုယုံပြန်ဟပ်တယ်လို့ဖြစ်နေပါသေး။မြန်မာပြည်ကိုတရားစတာထုတ်ယူတဲ့နေရာအဖြစ်သာမကပဲတရုတ်စီးပွားရေးပိုးလမ်းမကြီးမှာအရေးပါတဲ့နိုင်ငံအဖြစ်ပါဖော်ပြထားပါတယ်။လူအခွင့်အရေးနဲ့ပတ်သက်ပြီးဝေဖန်ခံရတဲ့တိဘက်နဲ့ရှင်ကျန်းကိစ္စမှာလည်းတရုတ်အစိုးရရည်တည်ချက်ကိုထောက်ခံထားတာတွေ့ရပါသေး။ပူးတွဲထုတ်ပြန်ချက်မှာပေါ်ပြတဲ့ဘက်ဆုံပူပေါင်းဆောင်ရွက်ရေးမူဝါဒကိုတရုတ်စစ်တပ်ကစဉ်းစားနေတာကြားပါပြီ။တရုတ်မဟာဗျူဟာကိုလေ့လာတဲ့အခါမှာစစ်စင်ရေးဗျူဟာ300ကိုတွေ့နိုင်တယ်လို့ဩဂုတ်လ22ရက်နေ့ထုတ် China Brief စာဆောင်မှာသူတေစီအယ်ဆာကာနီယာကရေးထားပါတယ်။ပထမကလူထုကိုစည်းရုံးနဲ့ပြည်သူစန္ဒသိမ့်သိမ့်ရေးဖြစ်ပြီးဒုတိယကစိတ်တက်စစ်စင်ရေးဖြစ်ပါတယ်။တတိယကိုဥပဒေရေးရာစစ်စင်ရေးလို့ခေါ်ပြီးအပြည်ပြည်ဆိုင်ရာနဲ့ပြည်တွင်းဥပဒေအရမိမိရဲ့ပြန်ဘက်ကိုခြေဖြတ်တဲ့နည်းလမ်းဖြစ်ပါတယ်။ဒါပေမဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့ပြဿနာကိုတရားဥပဒေအရဆုံးဖြတ်တဲ့နိုင်ငံတကာခုံရုံးမှာတရုတ်အရေးနိုင်သွားပါတယ်
။တောင်တရုတ်ပင်လယ်ကရေပိုင်နဲ့အငင်းပွားမှုကိုဖြစ်ရှင်းပြဖို့နိုင်ငံတကာခုံရုံးကိုဖိလစ်ပိုင်ကရှောက်ထားတဲ့ကိစ္စတရုတ်ကလက်မခံနိုင်တဲ့အတွက်ခုံရုံးကျင်းပစဉ်မှာကန်နဂေါဆာလုပ်ခဲ့ပါတယ်။ဖိလစ်ပိုင်ရဲ့ရှောက်လက်ချက်ကိုတံပြန်ပြီးခြေပတာမျိုးလည်းမလုပ်ပါဘူး။ဒါကြောင့်တရုတ်မပါဘဲခုံရုံးကျင်းပပြီးဖိလစ်ပိုင်ရဲ့ရှောက်လက်ချက်ကိုလက်ခံတဲ့459မျက်နှာဆုံးဖြတ်ချက်ကိုဇူလိုင်လ12ရက်နေ့ကချမှတ်ပါတယ်။ဒါကိုတရုတ်ကလက်မခံဘူးလို့ဆိုပါတယ်။တရုတ်ပါဝင်ရေးဆွဲပြီးအတည်ပြုခဲ့တဲ့ကုလသမဂ္ဂပင်လယ်ပြင်ဥပဒေအရပြဿနာဖြေရှင်းတာကိုတရုတ်ကလက်မခံနိုင်တာပါ။ဥပဒေအရဖြေရှင်းရင်ရှုံးမှတည်လို့ခါခါတီးတီးညှင်းဆိုခဲ့တာလည်းဖြစ်နိုင်ပါတယ်။နိုင်ငံတကာခုံရုံးမှာတရုတ်အရေးနိုင်ပြီးမကြမီတရုတ်ပြည်ကိုဒေါ်စုရောက်သွားတာဖြစ်ပါတယ
်ဗိုလ်ချုပ်မှုကြီးတန်းရွှေခေါင်းဆောင်နဲ့ကစ်22မိနစ်မှာကူညီထောက်ပံ့ခဲ့လို့အပေါ်စီးရခဲ့တဲ့တရုတ်ဟာဦးသိန်းစိန်လက်ထက်မှာလေဘရောင်းတောင်နဲ့မြေဆုံပြဿနာကိုရင်ဆိုင်လာရပါတယ်ဒါကြောင့်တရုတ်အကျိုးစီးပွားကိုကာကွယ်တဲ့မဟာဗျူဟာချမှတ်ပါတယ်ပြည်သူစန္ဒစစ်စင်ရေးဗျူဟာမှာတရုတ်ကိုမြန်မာပြည်သူတွေထောက်ခံလာအောင်ဆွေမျိုးပေါ့ဖို့ဆက်ဆံရေးကိုရေရှည်မြင့်တင်ဖို့ရည်ရွယ်ပါတယ်။တရုတ်ရဲ့ဘေးစားကမ်းစာနဲ့မကင်းသူတွေများလာလေလေထောက်ခံမဲ့သူများလာလေလေလို့ယူဆပါတယ်။တရုတ်ကျွေးတိုင်းမစားသူဟာ NLD အစိုးရပါ။တရုတ် Exim Bank ကထုတ်ချေဖို့တတ်မှတ်ထားတဲ့ဒေါ်လာတန်း900မှာဦးသိန်းစိန်အစိုးရကတန်း400ကိုလက်ခံခဲ့ပြီးမြန်တဲ့တန်း300ကို NLD အစိုးရကလက်ခံဖို့မရည်ရွယ်ကြောင်းသိရပါတယ်။
ဗိုလ်ချုပ်ကြီးတွေကိုအကြိုက်ပေးပြီးမြမပြည်ကိုထင်းတယ်လို့ခြေလှယ်ခဲ့တဲ့တရုတ်ဟာအပြည်ပြည်ဆိုင်ရာမှာဝင်ဆန့်တဲ့ဒေါ်စုနဲ့ဆက်ဆံရာမှာခံမှန်းလို့မရတာတွေရှိလာပါတယ်။ အမေရိကန်ကိုသွားရင်သမ္မတဥဘာမာကဒေါ်စုကိုစီယုံပြီးအရှိတောင်အရှမှာတရုတ်ဩဇာအရှိန်အဝါကျဆင်းအောင်ကြိုးပမ်းနိုင်တယ်လို့တရုတ်အစိုးရအကြံပေးပုဂ္ဂိုလ်တဦးဖြစ်သူပမောက်ခစွန်ကျင်ယွန်းကဆိုပါတယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့မှန်ကန်စွာဖွံ့ဖြိုးတိုးတက်ရေးကိုအမေရိကန်လိုလားသလိုတရုတ်ကလည်းလိုလားတာမို့တက်ဆိုင်သူအားလုံးရဲ့အကျိုးစီးပွားကိုမထိခိုက်စေဘဲမြန်မာအရေးကိုဆောင်ရွက်ကြဖို့ဩဂုတ်လ19ရက်ထုတ် Global Times မှာရေးထားပါတယ်ဒီပုဂ္ဂိုလ်ဟာတရုတ်အစိုးရအတိုင်ပင်ခံ Institute of Contemporary International Relations ရဲ့အရာတန်းဖြစ်ပါတယ
်ယူနန်တက္ကသိုလ်ပမောက္ခဘိုင်ရှီဟောင်းကတော့ဒေါ်အောင်ဆန်းစုကြည်အမျိုးအမြင်ရှိပုံကိုချီးကျူးရင်းမြစ်ဆုံကိစ္စရပ်ဆိုင်ထားတာဟာမြန်မာဖွံ့ဖြိုးတိုးတက်ရေးကိုအကြီးအကျယ်ထိခိုက်တယ်လို့ဆိုပါတယ်အမေရိကန်နဲ့တရုတ်ကိုမျက်မျက်တတာဆက်ဆံပြီးနိုင်ငံခြားစီမံကိန်းကြီးတွေကိုကင်တွင်နိုင်ဖို့လိုတယ်လို့ဆိုပါတယ်။ဆိုလိုတာကတော့မြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံတဲ့တရုတ်ရဲ့အကျိုးစီးပွားကိုဆန့်ကျင်တာမျိုးမလုပ်ဖို့ပါပဲ။မြေဆုံနဲ့ရှမ်းပြည်နယ်ကရေအားလျှပ်စစ်စီမံကိန်းတွေဟာနိုင်ငံခြားအတွက်ရည်ရွယ်တာမို့ပြည်သူအတွက်အကျိုးမရှိတာကိုတရုတ်မေ့နေပုံရပါတယ်။ဒေါ်စားစုကြည်ဟာအနောက်တိုင်းအတွေ့အခေါ်နဲ့ကြီးပြင်းလာသူဖြစ်ပြီးအမေရိကန်ရဲ့မြမလီးရလမ်းစဉ်မှာအလေးပေးခံရသူဖြစ်ပါတယ်။ဒါကြောင့်မို့တရုတ်ပြည်ခီးစဉ်နောက်ပိုင်းဖြစ်ပေါ်လာမယ့်ဒေါ်စုရဲ့အမေရိကန်ခီးစဉ်ကိုတရုတ်ဘက်ကပိုပြီးစိုးရိမ်ပူပန်နေပုံရပါတယ်။တောင်တရုတ်ပင်လယ်ပြဿနာနိုင်ငံတကာခုံရုံးတင်တဲ့အမှုမှာတရုတ်အရင်းနှိမ်သွားပြီးတဲ့နောက်ပိုင်းတရုတ်ဟာအထီးကျန်လူဖြစ်သွားပါတယ်။ဒါကြောင့်မြမအနေနဲ့မိမိနဲ့တိုက်ရိုက်မပတ်သက်တဲ့ကိစ္စတွေမှာတရုတ်ကိုလိုက်လျောနိုင်ပေမဲ့ပြည်သူကိုထိခိုက်မဲ့ကိစ္စမှာအမှန်တရားညင်းဆိုဖို့လိုအပ်ပါတယ်ခင်ဗျာ
ဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပြီးအခုခါတော့ American EDN 3 English သင်ခန်းစာကိုဒေါ်လာလတန်းကပို့ချပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီနေ့တွေ့ပထမဦးဆုံးတင်ပြပေးမှာကတော့
stump
ဖြစ်ပါတယ် s t u m p စာလုံးပေါင်းပြီးတော့ဓာတ်ရိုက်ဒီဘယ်ကတော့တင့်ငုတ်တူဖြစ်ပါတယ်အမေရိကန်ပြည်ထောင်စုတီထောင်စစစပိုင်းကအမေရိကန်လူမျိုးတွေအနေနဲ့မြေရင်းတွေကိုလယ်မြေဖြစ်အသုံးပြုဖို့မြို့ရွာများတည်ဖို့တစ်ပင်တွေခုတ်ထွင်ရှင်းလင်းကြပါတယ်ထိုစဉ်ကခုလိုမြို့သစ်ရွာသစ်တွေစီကိုနိုင်ငံရေးသမားတဦးလာပြီးမဲဆွဲတဲ့အခါသူဟာလူအုပ်ကြီးကိုစကားပြောရမှာသူ့ကိုမြင်နိုင်ကြားနိုင်အောင်တင့်ငုတ်တူပေါ်တဲ့ပြီးနိုင်ငံရေးကိုတရားဟောရတာဖြစ်ပါတယ်။အဲ့ဒီတော့နှစ်တွေးကြတာတဲ့နှစ်အတူတင့်ငုတ်တူလို့အဓိပ္ပာယ်ရပြီးနာမ်ဖြစ်အသုံးပြုတဲ့ stamp ကိုကရိယာဖြစ်လဲအသုံးပြုလာပြီးအဓိပ္ပာယ်ကတော့နိုင်ငံရေးမဲဆွေတရားဟောဖို့တနေရာကနေတနေရာလှည့်လည်သွားလာခြင်းပဲဖြစ်ပါတယ်။ခုဆိုရင်နိုဝင်ဘာလ10ရက်ချင်းပမေအမေရိကန်သမ္မတရွေးကောက်ပွဲဟာတလကွဲကြိုကြိုပဲလူတော့တာမို့Democrat Party ကသမ္မတလောင်း Hillary Clinton နဲ့ Republican Party သမ္မတလောင်း Donald Trump တို့ဟာအကြိတ်အနည်းမဲဆွဲလှုပ်ရှားနေကြပြီဖြစ်ပါတယ်။အထူးသဖြင့်သူတို့နှစ်ဦးဟာဘယ်ပါတီကနိုင်မဲဆိုတာကိုတည်တည်ချာချာမပြောနိုင်သေးတဲ့အပြည်နယ်တွေကိုသွားပြီးအလေးပေးမဲဆွဲလှုပ်ရှားနေကြတာသတင်းမီဒီယာတွေမှာအမြဲပဲတွေ့နေရပါပြီ။ခုလိုပြည်နယ်တွေကိုသူတို့ကိုယ်တိုင်သွားပြီးမဲဆွဲလှုပ်ရှားတာကို stamp လို့ပြောလို့ရပြီးသူတို့မဲဆွေရမှာပြောကြတဲ့မိကွန်းတွေကိုလေ stamp speeches ရဲ့လို့ရည်ညွှန်းပြောလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြကြရအောင
် The governor is running for re-election and he's looking hard for votes He'll stump the whole state next month and make speeches in over 50 cities and towns
ပြည်နယ်ဥချုပ်ရေးမှူးဟာပြန်လဲအရွေးခံဖို့ရှိပါတယ်။သူကိုမဲပေးကြဖို့သူသိတ်လိုလားနေတယ်။ဒါကြောင့်သူဟာလာမယ့်လတစ်လလုံးမြို့ကြီးမြို့ငယ်ပေါင်း50ကျော်ကိုလှည့်လည်သွားလာပြီးမဲဆွေမိကွန်းတွေပြောကြမှာဖြစ်ပါတယ်လို့ဒီပေးရပါတယ်။နောက်ထပ်တင်ပြပေးမယ့် idiom အသုံးကတော့
spin doctor
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက s p i n spin လှည့်တာလဲပတ်စီတာDOCTOR doctor ဆရာဝန်လို့လုံးောက်အဓိပ္ပာယ်ရပါတယ်။ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ဒီလိုပါ။မကောင်းတာကိုကောင်းအောင်ချီပြောတတ်တဲ့လူပကေးအနှုတ်လက္ခဏာကိုအပေါင်းလက္ခဏာဖြစ်အောင်ပြောတတ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ ခုလိုရွေးကောက်ပွဲနီးလာချိန်မှာရုပ်မြင်သံကြားကနေမဲဆွဲလှုပ်ရှားတာတိတ်ကိုအရေးကြီးလာတဲ့အတွက်ကိုယ်စလဲလောင်းတို့အနေနဲ့ Spin Doctor Studio ငှားရမ်းလေးရှိပါတယ် Spin Doctor ဆိုတာကတော့ရုပ်မြင်သံကြားနဲ့သတင်းစာနယ်ဇင်းတွေမှာကိုယ်စလဲလောင်းတို့ကိုလူကြိုက်များအောင်စွမ်းဆောင်ပေးနိုင်တဲ့ပါရမီပါသူလူမှုဆက်ဆံရေးကျွမ်းကျင်သူတို့ကိုဆိုလိုတာဖြစ်ပါတယ်တင်နစ်ဘောလုံးကိုအထူးလှည့်ွက်ရိုက်ချက်နဲ့ပေးလိုက်ရင်တစ်ဖက်ကဘယ်လိုမှနိုင်အောင်ပြန်မရိုက်နိုင်တဲ့သဘောပါအချက်တဲတွေ့နေတဲ့နိုင်ငံရေးသမားတူအချောင်းကိုတုံးထားတဲ့ George Rupi ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our candidate gets in trouble in front of the TV cameras every time they ask him about the economy.We better get a good spin doctor to give him some quick coaching.
ကျွန်တော်တို့ရဲ့ကိုယ်စလဲလောင်းကတော့ပြဿနာပါပဲဗျာ။ TV ကင်မရာရှိကြနိုင်ငံရဲ့စီးပွားရေးကိစ္စနဲ့ပတ်သက်လို့သူ့မြင်ကိုမေးတိုင်းဒုက္ခရောက်တော့တာပဲ။ဒါကြောင့်သူ့ကိုလက်ထပ်တင် जा ပေးနိုင်မယ့်အပြောကောင်းတဲ့ဗကေးတယောက်ကိုတော့အမြန်ဆုံးရှာကြပါစို့လို့အတိပေးရပါတယ်။ခုနောက်ဆုံးတင်ပြပေးမယ့် ATM အသုံးကတော့
Jump on the bandwagon.
ဆိုတာပဲဖြစ်ပါတယ် J-U-M-P Jump O-N On ကတော့အပေါ်ကိုခုံးတက်လိုက်တာဖြစ်ပါတယ် B-A-N-D Band ကတော့အတီးမို့ W-A-G-O-N Wagon ကတော့လဲဆိုတော့ Bandwagon ဝဟာရရဲ့အဓိပ္ပာယ်ကအတီးမို့နဲ့ဖြောပြေးသူတစုကိုတယူပို့ဆောင်ပေးတဲ့လဲဖြစ်ပါတယ်တမိုင်းကြောင်းကိုပြန်ကြည့်မယ်ဆိုရင် Radio ရုပ်မြင်သံကြားတို့မပေါ်မီခေတ်ကဆိုနိုင်ငံရေးသမားတွေအနေနဲ့လူမှုရဲ့အာယုံကိုရနိုင်ဖို့အထီးအမှုဖျော်ပြသူတွေပါတဲ့လှဲကိုသူတို့နာမည်ကြော်ညာကပ်ပြီးလှဲ့လေမဲဆွေခဲ့ကြပါတယ်။အထီးအမှုသမားတွေကလည်းလူအုပ်ကြီးဝိုင်းလာအောင်ကျေနိုင်မြကျေအောင်တီးမှုကြတဲ့အတိုင်းဝင်ရောက်ရွေးချယ်ခံမဲ့ကိုယ်စလဲလောင်းကိုလူကြိုက်များတယ်လို့ယူဆရင်ပမွားနိုင်ငံရေးသမားတွေကအဲ့ဒီကိုယ်စလဲရဲ့မဲဆွေတဲ့ယထာဘုံကိုခုံတက်ကြပြီးကျုပ်တို့တော့ဒီကိုယ်စလဲဘက်ကဖြိုးဆိုပြီးတော့ထောက်ခံမှုပြသရာကဒီအသုံးဆင်းသက်လာတာဖြစ်ပါတယ်ခုကမှတော့အတီးမဟုတ်သမားတွေကိုလှဲပေါ်တင်ပြီးလိုက်လံမဲဆွေဓာတ်မျိုးတော့မရှိတော့ပါဘူးဒါပေမဲ့လို့လေနိုင်ငံရေးယုံကြည်ချက်ကို band wagon ဆိုပြီးညှို့အသုံးပြုလာကြပြီးအဖွဲ့အစည်းတစ်ခုခုပါတီတစ်ခုခုအယူဆအသည့်တစ်ခုခုကိုသဘောကျလို့ထောက်ခံသူများတဲ့စီးရင်ဝင်ချင်ရင် jump on the band wagon ဆိုတဲ့အသုံးကိုညှို့အသုံးပြုလာကြတာကိုတွေ့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Sometimes you can tell who is going to win a big office like president or governor by watching how many other politicians come running to jump on his bandwagon and get credit for supporting him
သမရဒါမှမဟုတ်ပြည်내အုပ်ချုပ်ရေးမှုလိုယာရုတွေအတွက်ဘယ်သူနိုင်ရမလဲဆိုတာကိုသူ့ကိုဝိုင်းထောက်ခံကြတဲ့အရေးအတွက်ကိုကြည်ချင်းအဖြစ်ကြိုတင်သိနိုင်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဒီနေ့တွေသောရရှိများကိုတင်ပြခဲ့တဲ့ idiom အသုံးတွေကတော့
stump spin doctor jump on the bandwagon
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှလည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့ idiom အသုံးတွေကိုတင်ပြပေးမှမှုစောင့်မျှော်နားဆင်ကြပါရှင်
တော်လာလာတင်ဆက်တဲ့ American Indian သင်ကန်းစာကိုနားဆင်ခဲ့ရတာပါခင်ဗျာဒီလိုအင်္ဂလိပ်သင်ကန်းစာတွေကို VOA ရဲ့မနက်ခင်းအစီအစဉ်တိုင်းမှာတင်ဆက်နေတာဖြစ်ပါတယ် VOA ကထုတ်လွှင့်ပြီးသမျှ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို burmese.voanews.com Internet စာမျက်နှာမှာဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တိတ်တချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com email လိပ်စာကိုဆက်သွယ်ပြီးစာရေးသားပေးပို့နိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့ကဘာကျော်ဖြစ်ရက်တစ်ခုနဲ့ပတ်သက်ပြီးတင်ဆက်ချင်ပါတယ်။နယူးယောက်မြို့မှာဖြစ်ခဲ့တဲ့စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုကြီးဟာဒီကနေ့မှဆိုရင်15နှစ်တင်တင်ပြည့်သွားပြီဖြစ်ပါတယ်။အခုလိုဆယ်စုနှစ်နဲ့ချီကြာလာတဲ့ပေမဲ့ကိုယ်တိုင်တွေ့ကြုံသူတွေကတော့ဒီအဖြစ်အပျက်ကိုမမေ့နိုင်ကြသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့နားဆင်ရမှာဖြစ်ပါတယ်။2000ခုစက်တင်ဘာလ17ရက်နေ့မနက်8နာရီခွဲလောက်မှာအယ်ကိုင်ဒါအကြမ်းဖက်သမားတွေပြန်ပြီးဆွဲလာတဲ့အမေရိကန်လေကြောင်းလိုင်းနဲ့ United Airlines လေယာဉ်တွေကနယူးယောက်မြို့မှာရှိတဲ့ World Trade Center အမွှာမျောစင်အဆောက်အုံကြီးကိုမိနစ်ပိုင်းပဲခြားပြီးဝင်တိုက်ခဲ့တဲ့အတွက်လူပေါင်း 3,000 နီးပါးသေဆုံးခဲ့ရပြီး 6,000 ကျော်ဒဏ်ရာရကာအဆောက်အုံနဲ့ပိုင်ဆိုင်မှုပေါင်းအမေရိကန်ဒေါ်လာ 10 billion ကျော်ဆုံးရှုံးခဲ့တာပါ။အဲ့ဒီအချိန်တုန်းကနယူးယောက်မြို့မှာဆူရှိဆိုင်ပိုင်ရှင်တဦးဖြစ်သူဦးထွန်းရွှေကတော့ပြိုကျသွားတဲ့ World Trade Center နားကအဆောက်အုံမှာအလုပ်လုပ်နေသူဖြစ်ပါတယ်။အ
ဲ့ဒီနေ့မနေ့ခုနှစ်နာရီ25လောက်မှာကျွန်တော်ဆိုင်ရောက်တယ်။ဆိုင်ရောက်တော့အဲ့ဒီ Short Tower ပေါ့။ Short Tower မှာပထမလေရင်တိုက်လိုက်တော့ဟော။ဆိုင်ရကြည့်ပြီးတော့ဆိုင်လက်ခွင့်လို့မရဘူး။ရဲတွေကအကုန်လုံးဟွာလုပ်တော့အဲ့ဒီနေရာတဝိုင်းမှာတားထားတယ်ပေါ့ဗျာ။အဲ့ရကြည့်နေတော့မယ်။နိုင်ယူဝက်လောက်ကြာမှာကျွန်တော်ခေါင်းထဲတဲ့မှာအဲ့ဒီဒုတိယလေရင်ကြီးကဖြတ်လာတယ်။ဖြတ်လာတော့ဟာဗာလဲကနောက်တစ်လေရင်တွေလာပြီသူ။နေနေလေးပဲအဲ့မှာကျွန်တော်တို့တော့တာဝါတယ်ဟုတ်တယ်မြဝဲမြော်စင်မှာတာဝါကြီးမှာတိုက်လိုက်တာအာကျွန်တော်ကောင်းမတည်တယ်မှာပဲအဲ့ဒါလည်းတိုက်ချသွားတာဟာအဲ့ဒါအဲ့တိုက်ကြီးရနေပြီးအကွဲစားနေတယ်ကျွန်တော်တို့ဒီတိုက်နေတာတိတ်မဝေးတော့ကျွန်တော်တို့တိုက်ကြည့်တဲ့ရှိတ်ဖြစ်သွားပေါ့လှုပ်ပြီးတော့တကားတယ်ပြည့်တဲ့အချိန်မှာမြော်လူတွေအကုန်လုံးပြေးသွားတယ်ကျွန်တော်လည်းပြေးပဲပြေးလို့ပြေးအောင်မိဖို့တွေကလှိမ့်ဝင်တော့တယောက်တစ်ယောက်ကဒီနားပြေလောက်တော့မှတဲကွက်ကွက်မမြင်ရဘူးပေါ့ဗျာအဲ့ဒါနဲ့ဟိုကဲပဲပြည်ရမှာမသိတော့ကျွန်တော်ဟိုဘက်က West 9 Pack က Highway လမ်းမှာဒီပေါ်တက်ပြီးတယ်တက်ပြီးတော့ကားတွေကတစည်းတစည်းတိုက်ရ Highway လမ်းမှာအဲ့ဒီမှာပဲမြင်မကောင်းပါဘူးဗျာအဲ့ဒီလေမောကျတဲ့ခြေတော့ဘိုင်းစားတွေနဲ့ဘာတွေနဲ့တော့တွေ့တော့အဲတချို့ဆိုအဲ့ဒီမှာပဲထိုင်ကိုပဲမှမသွားထိုင်ဘူ
းနယူးယောက်မြို့လေ World Trade Center နဲ့တိတ်မဝေးလှတဲ့နေရာမှာ Graphic Designer အဖြစ်လုပ်နေတဲ့ Mr. Barma ခေါ်ကတ်တွန်ဝင်းထွန်းကလည်းသူကြုံခဲ့ရတဲ့ 9/11 ဖြစ်ရက်နဲ့ပတ်သက်ပြီးပြန်ပြောင်းပြောလာပါတယ
်။အလုတ်မှာကျွန်တော်မနေ့8နာရီလောက်ဆိုရင်ကျွန်တော်အလုတ်ကိုရောက်လိရှိတယ်။ 9/11 ဖြစ်တော့အဲ့မှာပထမဒဇင်းအစာအုပ်တစ်ခုကိုတိုက်ပြီးရဲ့အချိန်မှာကျွန်တော်စတိလိုက်တာ။ဒုတိယဒဇင်းကနောက်အစာအုပ်ကိုတိုက်တဲ့အချိန်မှာကျွန်တော်ကိုယ်ကအဲ့မှာတွေးလိုက်ရတယ်။တော်ဝါကြီးလောင်းနေရအောင်တွေးလိုက်ရတာ။ဘာလို့ကျွန်တော်ဆင်းတဲ့အချိန်မှာတစ်ခုလုံးလောင်းနေပြီ။မပြိုသေးဘူး။နောက်ကျွန်တော်နဲ့မင်းမွေးမှာလုံးလုံးတဲ့ဗမာမိတ်ဆွေတယောက်နဲ့မဟာတန်ကျွန်းရဲ့အထက်ဘက်ကိုတက်ပြေးရတာအဲ့ရတရာကြီးတစ်ခုကနေပြီးတော့ကွင်းဆိုဖြတ်ပြေးရတာအားလုံးကချီချင်းပြေးရတာစိတ်ထဲမှာပြည်လွှားနေတဲ့အချိန်မှာနောက်ကိုလှည့်ကြည့်လှည့်ကြည့်ဒီကိုယ်လုံးကြီးနဲ့ဘယ်လိုသွားတည်ရလဲဆိုတော့ဗမာပြည်မှာရှီလေးလုံးကပြေးကြလွှားကြပြေးကြခတ်ကြတဲ့အချိန်မှာကျွန်တော်ရှိခဲ့တာကိုသွားပြီးတည်ရပြီးတော့စိတ်လည်းမကောင်းဘူ
း15နှစ်ကြာလာပြီဆိုပေမဲ့ကိုယ်တိုင်ကြုံခဲ့ရသူတူအနေနဲ့အကျန်းဖက်မှုတိုက်ဖြတ်ရေးကိုအမြဲအားပေးနေကြောင်းဦးထွန်းရွှေကပြောပါတယ်
။ကိုကအရင်ကတော့နေရောက်မှခြေချမဲ့လူဆိုတော့အစီဘွားကိုပြတ်တယ်ဆိုပြီးတော့ဒီတဲတုံးလေးကတော့နည်းနည်းနာကြည့်တာပေါ့ဗျာ။အဲ့တော့ကတော့ကျွန်တော်နှစ်ဆိုင်ရှိတော့ကျွန်တော်အစီဘွားရဖို့အဆင်ပြေတယ်ပါဆိုတော့ Water Center အပေါ်တက်မှကျွန်တော်က delivery တစ်ခုရဲ့အဲ့ဒီ94မှာကျွန်တော် delivery ပို့လိုက်ဆိုင်ကလုံးဝပဲပါသွားတယ်။ဒီကောင်လေးကဒီလိုပဲသူများရဲ့လူတို့တွေရဲ့စီဘွားရေးတွေရဲ့အဲ့ဖြစ်စီနေတာသူတို့တော့အမြင်မကြည့်ဘူးပေါ့ဗျာဒါပေမဲ့ဘယ်လိုကောမလဲဒါကကဘာနဲ့ဝမ်းပြစ်တော်ဆိုလို့လဲပို့ကန်ဆိုပဲသတ်မှတ်တာပေါ့ဆိုတော့လေအစိုးရကတော့ဒီမှာတော့တိတဲ့အတိုင်းပဲလေသူနည်းသူကနဲ့သူကတော့ဒီတိုက်ချက်ရေးတော့လုံနေတာပဲကျွန်တော်တော့ကိုကခါတဲ့လူဆိုတာအဲ့ဒီဘက်ကတော့အားပေးပ
ါတကယ်တော့အပြစ်မဲ့ပြည်သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်နေတဲ့အကြမ်းဖက်မှုဟာမရှိသင့်တော့ဘူးလို့ကာထွန်းဝင်းထွန်းကသုံးသပ်ပါတယ
်နောက်အခုလို15နှစ်ကြာလို့အဲ့ဒီကြောင်ပြန်တွေးတဲ့အခါမှာလောကမှာဒဇုံတယောက်ပဲဖြစ်ဖြစ်အကွက်စီးပဲဖြစ်ဖြစ်နိုင်ငံပဲဖြစ်ဖြစ်မကျေနပ်လို့ရှိရင်တခြားဖြည့်ဆင်းစရာတွေအများကြီးနီးလန်းနေရှိရနဲ့တက်တမဲ့မစီးမဆိုင်ဒါမှမပတ်သက်တဲ့လူသားတွေကိုဖြစ်စည်းဖို့တတ်ဖို့ဖြက်ဖို့ကြံတာဆိုတာအတော်မကောင်းတဲ့ကိစ္စဒါဘလို့မှလက်ခံစရာအကြောင်းမရှိဘူးအဲ့တော့ဒီစိတ်ကူးစိတ်တန်းကြီးနဲ့ဒီလိုအကျင့်စိုးကြီးဟာဘယ်ကဘာမှမရှိတင်တော့ပါဘူးကြံဖတ်တယ်ပဲပြောပြော
လက်စားချီရဲပြောပြောဘာပဲပြောပြောပေါ့ဒါကြီးကဘယ်လိုမှလက်ခံစရာအကြောင်းမရှိဘူး
တိုက်ခိုက်ပြိုကျသွားတဲ့ New York World Trade Center နေရာမှာအခုတော့၄တောက်တွင်းသဏ္ဍာန်အထိမ်းအမှတ်နေရာတစ်ခုပြန်လည်တည်ဆောက်ထားပြီးတည်ဆုံးသူတွေရဲ့အမည်စင်းကိုဖော်ပြထားပါတယ်ခင်ဗျာဗီယိုရဲ့တနင်္ဂနွေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်နေနားဆင်နေရတာပါအခုတော့ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတဲ့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရပါမယ်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာ UK နဲ့ American ခီးစဉ်တွေဒီကနေ့စထွက်တော့ပါပြီဒါအခုကျွန်တော်တို့ထုတ်လွှင့်နေတဲ့မြန်မာစံတော်ချိန်ည9နာရီခွဲဆိုရင်ဒေါက်ဆန်းစုကြည် UK နိုင်ငံမှာရောက်နေပြီလို့ယူဆရပါတယ်အဲဒီကနေတဆင့်သူက American ပြည်တော်စုကိုလာမှာပါ American ပြည်တော်စုမှာပထမအဦးဆုံး Washington DC မြို့တော်ကိုလာပြီးတော့ American သမ္မတဘရက်အိုဘားမားနဲ့တွေ့ဆုံဆွေးနွေးမယ်လို့သိထားပါတယ်အဲ့ဒီဆွေးနွေးပွဲအတွင်းမနက်ကဘာမှအမေရိကန်ကတောက်လျှောက်နှစ်ပေါင်းများစွာချမှတ်လာခဲ့တဲ့တန်ခတ်အရေးယူမှုတွေကရုပ်သိမ်းပယ်လျှော့ဓာတ်တွေပြီးပြီးတဲ့နောက်ပိုင်းမှာကြံနေသေးတဲ့တန်ခတ်အရေးယူမှုတွေကနေပြီးတော့ဘာတွေကိုရုပ်သိမ်းမလဲဘာတွေကိုရှော့ပေါ့မလဲစသဖြင့်ဆွေးနွေးမယ်လို့လည်းသတင်းတွေထွက်ထားတာရှိပါတယ်ဆိုတော့မြန်မာနိုင်ငံပေါ်မှာတန်ခတ်အရေးယူမှုတွေကအခုအချိန်မျိုးမှာဆက်ပြီးတော့ထားသင့်သေးသလားထားသင့်နေဆိုရင်လည်းဘာကြောင့်ပေါ့လေမထားသင့်တော့ဘူးဆိုရင်လည်းအပီးရုပ်သိမ်းသင့်တာလားဘာတွေကိုရှော့သင့်တာလဲဘလို့ထားသင့်တာလဲစသဖြင့်ကျွန်တော်တို့ဆွေးနွေးကြဖို့ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပြဖို့ဖိတ်ခေါ်တော်သူနှူးထဲမှာဒူးကနိုင်ငံရေးလေလာသုံးသက်သူစာရေးဆရာဦးတန်းစိုးနိုင်ဖြစ်ပါတယ်။နောက်ဒူးကလည်းပဲမြန်မာနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာလေလာသုံးသက်သူဒူးဖြစ်တဲ့ကိုစီယာသူဖြစ်ပါတယ်။ဒါရဲ့ပအောင်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်။ကျွန်တော်တို့ရဲ့အစီအစဉ်ထုံးစံအတိုင်းပါပဲ။ပအောင်ဆွေးနွေးမဲ့သူအားလုံးထိတိမိမိနဲ့လိုရင်းတူရှင်ဆွေးနွေးပြဖို့ကြိုတင်ပြီးတော့မေတ္တာရပ်ခံပါတယ်။ဆိုတော့ပထမအဦးဆုံးဒါရဲ့ပအောင်ဒါရဲ့ဆွေးနွေးပြမဲ့သူတွေရဲ့ပင်တိုင်းဆွေးနွေးပြမဲ့သူတွေရဲ့အမြင်တော်တော်ကိုနားထောင်ကြည့်အောင်ပါ။ဆရာဦးတန်းစိုးနိုင်ခင်ဗျာ။ဆရာဦးတန်းစိုးနိုင်နဲ့မြန်မာနိုင်ငံပေါ်မှာအမေရိကန်ကကြံနေသေးတဲ့တန်ခတ်ရည်ရွယ်မှုတွေရုပ်သိမ်းသင့်ပြီလို့ယူဆပါသလား
မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကအဆင့်တစ်ဆင့်ကိုရောက်ရှိလာတဲ့အချိန်မှာတော့ဆန်ရှင်နဲ့ပတ်သက်လို့ဖြည့်ဆော့မှုတွေလုပ်ခဲ့တာတွေရှိပါတယ်ဒါပေမဲ့အကုန်လုံးမဟုတ်သေးပါဘူးအဲ့တော့အခုအချိန်မှာအဓိကကြံနေတာကတော့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့ပုံကိုယ်တွေခရိုနီတွေပေါ့ဗျာနောက်သူတို့ဟိုတတိယတွေပေါ့နော်ဒီလူတွေနဲ့ပတ်သက်ပြီးတော့ဒီအချိန်မှာတော့ကျွန်တော်တို့နိုင်ငံရေးအဖြေလျော့မှုတွေလုပ်တင်နေ sanction တွေရုပ်သိမ်းနေတယ်လို့အကြံဉာဏ်ယူဆပါတယ်ဒါပေမဲ့ sanction အားလုံးရုပ်သိမ်းမှုတော့မလိုအပ်သေးဘူးလို့ထင်ပါတယ်ဘယ်ပိုင်းလဲဆိုတော့ဆီလက်နဲ့ပစ္စည်းနဲ့ပတ်သက်တဲ့ကိစ္စမှာအဲ sanction ကိုတော့ရုပ်သိမ်းဖို့မတင်လျော့သေးပါဘူးဘာကြောင့်လဲဆိုတော့အခုပြီးခဲ့တဲ့21ရာစုပင်လုံးအစည်းအဝေးဟာဗမာပြည်ရဲ့ငြိမ်းချမ်းရေးအတွက်ကျွန်တော်တို့အမှန်ခံချက်ပေးနိုင်တဲ့အခြေအနေမရှိသေးတာရဲ့နောက်တစ်ခုကဆက်လက်ပြီးတော့တန်နာလက်နက်ကင်ခွဲစီတွေနဲ့တပ်မတော်ကြောင့်တိုက်ပွဲတွေဖြစ်နေတဲ့ချင်းဒီအောက်မှာကျွန်တော်တို့စီရေးဆိုင်ရာကန့်သတ်ချက်တွေပြီးတော့ဆက်ပြီးတော့လုပ်တင်တယ်လို့ထင်ပါတယ်ခင
်ဟုတ်ကဲ့ဦးတန်းစွန်နိုင်ကျေးဇူးအများကြီးတင်ပါတယ်ကိုစီယာသူကရောဘယ်လိုမြင်ပါလဲခင်ဗျာ
အဲကျွန်တော်ကတော့ဟိုဒါဟိုအကြသားဆွေးရပါတော့ဒီဒေါ်ဆန်းစုကြည်လဲ25နှစ်လောက်သူစောင့်နေရတာအခုဟာသူလဲအာဏာရပြီအခုသူရင်ဒီဒီနိုင်ငံတကာလဲလှည့်သွားတော့လာပြီးတော့သူကဟိုမြန်မာနိုင်ငံအကျိုးစောင့်ရွက်နေပြီဆိုတော့သူ့ကိုကျွန်တော်တို့ကအားပေးတဲ့အနေနဲ့ပေါ့နော်သူလက်ထက်မှာမြန်မာနိုင်ငံစီးပွားရေးတိုးတက်သွားတယ်လူမှုရေးတိုးတက်သွားတယ်ဆိုတာကိုဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ဒါကကျုံ့မှလည်းဖြစ်မယ်ပေါ့လဲဆိုတော့သူရှိတော့ကျုံ့မှပဲဒါကအမေရိကန်ဆိုရကလည်းသူစကားဆိုရင်ဒါနားထောင်နိုင်မယ်ပေါ့နော်အမေရိကန်ဆိုရကလည်းနောက်ပြီးရကကြတော့ဟိုဘက်မှာကလည်းအိုဘားမားကအဲပြီးတော့မယ်ပေါ့နော်အိုဘားမားတက်ကြန်ကုန်တော့မယ်ဆိုတော့နောက်ဘယ်သူတက်မယ်မှကျွန်တော်တို့မသိဘူးဆိုတော့ဟိုဟီလာရီတက်လာရင်တော့ကျွန်တော်တို့ကဒါအဆင်ပြေနိုင်တယ်ဒါပေမဲ့ဒေါ်လာထရန့်တက်လာရင်တော့ကြောင်းရင်
ဟုတ်ကဲ့ကိုစီယာသူ line တိတ်မကောင်းပါဘူးကိုစီယာသူကြားရင်ဖုံးချလိုက်ပါကျွန်တော်တို့ပြန်ခေါ်ပါမယ်ဆိုတော့ကျွန်တော်ကိုစီယာသူကိုပြန်ဆက်သွင်းနေတဲ့အချိန်ခုနကတော့ပင်နေဆွေးနေသူဦးတန်းဆွေးနေတဲ့ပေါ်ထားလဲကျွန်တော်တို့သိထားပြီးသားအချိန်ဒါရိုက်ပါအောင်ဆွေးနေမယ်တော်ရရှင်တချို့ကိုဖိတ်ခေါ်ပါမယ်ပထမဦးဆုံးတရက်မျိုးကဦးလှမြင့်ဆွေးနေဖို့အလှည့်ပါဦးလှမြင့်ဘယ်လိုသဘောရပါသလဲဒဏ်ခတ်အရေးမှုတွေရုပ်သိမ်းသင့်သလားထားသင့်သေးသလား
ကျွန်တော်ကတော့ရုပ်သိမ်းသင့်တယ်ဆိုတော့အမြင်ဘက်ကရက်တီပါမယ်ကျွန်တော်ကတော့ဒီ1990ကျော်လောက်ခေတ်ကဒီဆန်ရှင်ရမူရကိုမှားပါတယ်လို့အဲ့ဒီကကျွန်တော်တို့တောက်လျှောက်ဝေဖန်ခဲ့ပါတယ်ဆိုတော့ဟိုဆရာတို့ကြံစဉ်းစားကြည့်ပါအခုပိတ်ဆို့တာလဲနှစ်20ကျော်ခဲ့ပြီနှစ်20ကျော်တော့ကျွန်တော်တို့ဘာတွေရတော့အဲ့ဒါပြန်ကြည့်တဲ့အခါဟာလာညာဖြစ်နေအစိုးကတော့ခရိုနီဟာလာတိုင်းပြည်မွဲသွားတာဒါပဲကျွန်တော်တို့ရပါတယ်ခူးခြားခြားကျွန်တော်တို့ဘာမှကျွန်တော်တို့မရကြတာမတွေ့ပါဘူးဒါကြောင့်မို့လို့ပူးလူဆက်ဆံတာမှပိုးပြီးတော့ကျွန်တော်ကတော့အချိန်တို့အတွင်းမှာအကျိုးရှိတယ်လို့မြင်ပါတယ်အားလုံးပြင်ဆင်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးလာမြင့်ကျေးဇူးအများကြီးတင်ပါတယ်ကိုဇာသူလိုင်းမပြန်ရောက်ပါဘီကိုဇာသူကနာဆွေးနွေးတာပြတ်မသွားပါဘူးဆိုတော့ဆက်လေးဆက်ပြီးတော့ကနာအဆုံးသက်လေးဆက်ဆွေးနွေးပေးပါခင်ဗျာ
ဟိုအကျူသဘောပူပေါင်းဆောင်ရလာတဲ့ဟိုဘာမှာဆက်ရှိနေတုံးလေးပေါ့နော်သူကလည်းလာပိုင်းလောက်ပဲကြမ်းတော့တာဆိုတော့အဲ့အချိန်လေးအခုပေါင်းပြီးလှုပ်လိုက်မှာပဲတိုင်ရှင်ရရုပ်သွားမှာနောက်မဟုတ်ဆိုရင်တော့ကျွန်တော်တို့ကဒေါ်နယ်ထရန့်တက်လာရင်ကျွန်တော်တို့ကဘာမှပြောမရဘူးပေါ့နော်အဲ့တော့ဒေါ်ဆန်းစုကြီးရှိနေတယ်ဒါပေမဲ့ကြာသွားနိုင်တဲ့အခါကျတော့ဒေါ်ဆန်းစုကြီးရောအိုဘာမာရောပြိုင်တူရှိနေတဲ့ဒီ3 4 5လပေါ့နော်ဒီချက်ချက်ဘာအချိန်လေးအတွင်းမှာတော့ဒါဆန်ရှင်ကိုရုပ်အောင်လုပ်လိုက်စီချင်တာပေါ့အားလုံးရုပ်စီချင်တာဟုတ်ဟုတ်
ဟုတ်ကဲ့ဆိုဇယုတ်တန်းစုနိုင်ဇယုတ်တန်းစုနိုင်ကဒီစစ်လက်နဲ့ပစ္စည်းပိုင်းပေါ်လေဒီကအဖြစ်တော့စစ်ဖက်ဆက်ဆံရေးပိုင်းမှာတော့အမေရိကန်နေနဲ့ရေးယူတာတွေဆက်ထားတဲ့တဲ့လူယူဆတော့ဒီစစ်တပ်ကိုပို့ပြီးတော့ရုပ်သိမ်းမှုတွေရုပ်ပြီးတော့ပို့ပြီးတော့ထိတွေ့ဆက်ဆံတာကရောပူကောင်းတဲ့လမ်းကြောင်းလို့မသုံးသပ်နိုင်ဘူးလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆိုလိုတဲ့အဓိပ္ပာယ်ကတော့ပြည်သူဖြစ်နေတဲ့အချိန်မှာဒီမြန်မာတပ်မတော်ကိုစစ်လက်နဲ့ဒီရောင်းချတဲ့ကိစ္စကိုကျွန်တော်ကန့်သတ်ပြီးတော့ဆက်ပြီးတော့လှုပ်ထားဖို့ပါဒါပေမဲ့တစ်ချိန်တည်းမှာအမေရိကန်တပ်မတော်နဲ့မြန်မာတပ်မတော်နဲ့ပူးပေါင်းပြီးတော့အပြန်အလှန်ဒီစစ်ဘုဆိုင်ရာဝါရီဒီတပ်မတော်တိဆောက်ရေးဆိုင်ရာကိစ္စတွေတပ်မတော်မှာဒီမိုကရေစီစိတ်ဓာတ်ပြန်ပွားအောင်လုပ်တာလေအဲ့ဒါအပြင်တိတဲ့ပူပီးကျေပြန်ဆိုပြောမယ်ဆိုလို့ရှိရင်တော့ဒီကုလသမဂ္ဂရဲ့ဒီငင်းငင်းကြီးအစီအစဉ်တွေမှာပါဝင်ပူးပေါင်းတာရှားတဲ့ဒီစစ်တမ်းတက်ရဲ့တပ်မတော်200ရဲ့ပူးပေါင်းဆောင်ရွက်ရေးကိုကျွန်တော်ကတော့အားပေးလိုတဲ့သဘောထားနဲ့ပြောတာပါကျွန်တော်ပိတ်ချင်တယ်ဆိုတာကတော့စစ်လက်နဲ့ဒီရောင်းချတဲ့ကိစ္စတစ်ခုတည်းကိုသာပြောတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒဲဆွေးနွေးသူနူးဖြစ်တဲ့ဦးတန်းစိုးနိုင်ရောကိုစရာသူရောကစီးပွားရေးပိုင်းနဲ့ပတ်သက်လို့တော့ကြံနေသေးတဲ့ပိတ်ထားတဲ့အားလုံးကိုရုပ်သိမ့်တယ်လို့ယူဆကြတာပေါ့နော
်ဟုတ်ပါတယ်ခင်ဗ
ျကိုစရာသူလည်းဒီတိုင်းပဲနော
်
ဟုတ်ကဲ့ဆိုတော့အဲ့ဒီအထဲမှာဒီတတိပုဂ္ဂလပေါ့လေပုဂ္ဂိုလ်တဦးချင်းလိုက်အမေရိကန်ကတော့ဒါ SDN ဆိုပြီးတော့သူတို့ခေါ်တာပေါ့ specially designated nationals လူပုဂ္ဂိုလ်တဦးချင်းစီကိုပြတ်မှတ်ထားပြီးတော့သူကပိတ်ထားတာရှိပါတယ်ဒါကျွန်တော်နံပါတ်ရင်းနဲ့တကွအထုံးမပြောချင်ပါဘူးအလုံးလည်းတည်ပြီးသားပါဆိုဒီပုံကိုယ်တွေကိုပိတ်ထားတာတွေကိုလည်းပဲရုပ်စေခြင်းတဲ့သဘောလားခင်ဗျဦးသားဆွမ်းနိုင်ရေပြောပါ
ကျွန်တော်ကတော့အဲ့စားတွေနဲ့ပတ်သက်လို့တော့ဒီပုံကိုယ်ကြီးကပြတ်မှတ်ထားတယ်ဆိုတော့အဲလူတွေကကျွန်တော်တို့ကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီပြီးရဲစစ်ဆိုးရလက်ထက်ကဆိုးရနဲ့ပူပေါင်းပြီးကြီးပွားချမ်းသာတဲ့လူတွေဖြစ်တာပေါ့အဲ့တော့ကျွန်တော်တို့နိုင်ငံတကာနဲ့ပူပေါင်းဆောင်ရွက်ပြီးတော့ယင်းနှမြုံနိုင်ကြမယ်ဆိုလို့ရှိရင်သူတို့မပါလို့ရှိရင်ကျွန်တော်တို့အနေနဲ့တော်တော်လေးခက်ခဲရှိပါလိမ့်မယ
်ဟုတ်ကဲ
့ဒါကြောင့်မို့ဒီကိစ္စနဲ့ပတ်သက်ပြီးတော့တော်သဆူကြီးကိုရင်ကလည်းခရိုနီတွေကိုပယ်ထားမယ်အဲကျွန်တော်တို့ချွန်းချန်ထားမယ်ဆိုတဲ့သဘောထားမရှိဘူးလို့ယူဆပါတယ်ကျွန်တော်အဲ့ဒီသဘောထားကိုရက်ခံပါတယ
်ဟုတ်ကဲ့ဆိုတော့ကိုစရာသူကိုစရာသူလည်းပြောပါဦ
းဟုတ်ကျွန်တော်ကဟိုဆရာဦးသဆူနိုင်ပြောလို့ပါပဲကျွန်တော်တို့စီးပွားရေးကတေးလေးမှာကဒီလူအကြီးတွေပေါ့လေသူတို့ကစီးပွားရေးအင်ပါယာကြီးတွေအများကြီးရှိကြတော့ဒီလူတွေပယ်ထုတ်လိုက်ရင်ပြောရမယ်ဆိုရင်အများကြီးမကြံဘူးပေါ့လေသူစဉ်လုံနိုင်ကြိုင်နိုင်နဲ့ပတ်ဆိုင်ရှိတဲ့လူတွေကလည်းသူတို့ဖြစ်တဲ့အခါကျတော့တကယ်တမ်းသူတို့စီကသူတို့ကတကယ်တမ်းတော့မတရားကြီးပွားချမ်းသာလာတာဆိုရင်သူတို့စီကပတ်စံကကျွန်တော်တို့ပြည်သူတွေဖွံ့ဖြိုးတိုးတက်ရေးမှာများများတုံးဖို့လိုတယ်ပေါ့နော်ဆိုတဲ့အခါကျတော့သူတို့ကိုပယ်ထားလို့မရတဲ့အခါကျတော့ခုနကဒေါ်ဆန်းစုကြည်ကိုယ်တိုင်နဲ့ကဒီလူတွေနဲ့ကိုသူတေချာတွေ့ပြီးတော့ဟိုအဲ့လူတွေကလည်းဒေါ်ဆန်းစုကြည်ကိုပွဲတွေဖိတ်ပါညာသူတို့တွေဆွေးနွေးကြတဲ့ဟာတွေတော့တွေ့ရတယ်ပေါ့နော်ဆိုတကားပိတ်ဆွေးနွေးပွဲတွေဘယ်လိုရှိကြလဲတော့မသိပါဘူးကျွန်တော်မြင်တော့ဒေါ်ဆန်းစုကြည်ကတော့အဲ့လိုသူတို့တယောက်ချင်းကိုအဲ့လိုမျိုးတိတ်ကအဲ့လိုထားတာမျိုးတော့မရှိဘူးသူကတော့ပူပေါင်းဆောင်ရွက်စီစဉ်ပုံရတယ်ပေါ့နော်ကျွန်တော်အနေနဲ့ကတော့လေစီးပွားရေးဖွံ့ဖြိုးတိုးတက်မှရမှာဆိုတော့လူကရွေးနေလို့မရတဲ့အတွက်ကြောင့်ပေါ့နော်သူကတော့ဒီစီးပွားရေးဆိုင်ရာရိတ်ပိတ်ဆို့မှုတွေကတော့ရုပ်စေချင်တာပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်တို့စီကိုအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတယ်မောင်ဆွေခင်းဆိုတဲ့သောတာရှင်ကတော့အခုဘယ်နဲ့ဆွေးနွေးသူဟုတ်နေတဲ့ဗော်ဒါနဲ့ကွဲပုံရပါတယ်သူကမြမပြီမှာစင်အတွက်ဂျင်းငယ်ပျော့ရစိတ်အတွက်ပင်လဲဆိုသလိုသေးတာကြည်တာပေါ့လေဆင်းရဲချမ်းသာကွာဟမှုဖြစ်ခဲ့ပါတယ်တဲ့စီးပွားရေးပိတ်ဆို့မှုတွေကတိုင်းပြည်ရဲ့တင်ရန်ဇာတာတွေကိုအလွဲသုံးစားလုပ်ပြီးအလွန်တရာချမ်းသာနေတဲ့လူစုကိုပဲထိခိုက်မယ်ထင်ပါတယ်တဲ့ဒါကြောင့်ဆက်လက်ထားရှိစေချင်ပါတယ်ယင်းနှိမ့်နှံမှုတွေနဲ့စီးပွားရေးပိတ်ဆို့မှုတီးကြစီဆိုရင်ပေါ့တဲ့မောင်ဆွေခင်ဆိုတဲ့သောတာရှင်ရဲ့သဘောထားပါအခုတိုင်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်ရှမ်းပြည်နယ်လာရှုမြို့ကဥကိုကိုကြီးသဘောထားဆွေးနွေးပါခင်ဗျာ
ဆရာဦးသားဆွနိုင်ပြောလို့ပါပဲကျွန်တော်ဆက်လက်နဲ့ပစ္စည်းနဲ့မဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတော့ပိတ်ထားတင်ပါတယ်တခြားအခြေခံလူလက်တန်းစားတွေနဲ့အခြေခံနဲ့လူလက်တန်းစားတွေအတွက်ကိုတော့အစအဦးတွေပညာရေးကဏ္ဍတွေကိုတော့ဖွင့်ပေးဖို့လိုပါတယ်အသေးစားအလက်စားလုပ်ငန်းတွေကွန်ပျူတာတက်မှလည်းကျွန်တော်တို့နိုင်ငံရဲ့အခြေအနေပိုကောင်းလာမယ်လို့မျှော်လင့်ပါတယ်အမေရိကန်နဲ့ဗီယက်နမ်လိုဆက်ဆံတယ်လို့ကျွန်တော်မြန်မာနဲ့အမေရိကန်ကိုလည်းအလူစီပွားရေးကောင်းနိုင်တဲ့အနေအထားမျိုးတွေကိုကျွန်တော်တွေးချင်ပါတယ်နောက်ကျွန်တော်မြန်မာကြောက်စင်းကို
ဒီဥပဒေကိုပဲအားကိုးနေရတော့ဒီဥကြောင့်သိဒီဥပဒေပုံပဲအစားကျွန်တော်တို့အမေရိကန်မှာရှိတဲ့ကျွန်တော်တို့ကြောင်းမြေကျန်တာလုပ်ငန်းတွေထဲမှာဖွင့်ပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်တော့သာသီရဲ့ပုံရိပ်ကလည်းအရေးကြီးလာပြီလို့ကျွန်တော်ထင်ပါတယ
်ဆလိုက်ပြန်ရပါပြီဆလိုက်သဘောထားဆွေးနွေးပါခင်ဗျ
โอเคซันชินฉ่ำมาเลยสรว่าเข็ดเดซันชินยกเต็งดาลุยเดอะจังอะกูตรุซันชินโหว่าติตั้งกะตะหนิตะหนิเวตู้เดอะกูซูเนเรเนี่ยมาจูนเราจัดติยาดากะดีโอบามากะอานาเลออกมาหมอบะอูดาคอนเกรสกะฉ่ำมาเรอุซาบะตูเวเตลาเตลาฮิลารีเวเตลาเตลาโหว่าโดนัททรัมป์เวเตลาจะดาคอนเกรสเนี่ยสายเนี่ยขาจะรอดาซวยซันไม่รู้บะอูอะละจังอะกูเฉยမျိုးมาจูนเราปีตูทูโหနောက်ပြီးတော့နိုင်ငံတော်အပြောင်းအလဲကအားလုံးမပြောင်းလဲသေးဘူးအဲ့တော့အားလုံးရုပ်သိမ်းနေဆိုရင်ကျွန်တော်တို့ကနောင်တရဆရာတွေဖြစ်လာမယ်ဆိုင်ရှင်ဆိုတာမြန်မာနိုင်ငံဒီမိုကရေစီဖြစ်ပေါ်လာဖွင့်တဲ့တကယ်တွန်းအားတစ်ခုရှိပါအဲ့ဒါကြောင့်အစိုးတရင်တော့ကျွန်တော်တို့မလုပ်စီချင်ဘူးဘာကြောင့်လဲဆိုတော့လူထုဘလောက်အခန်းစားခွင့်ရှိမလဲတော့ကြအားလုံးရုပ်သိမ်းပေးပြီးတော့မှဟိုကျွန်တော်တို့လူထုကလည်းနစ်နာပြီးတော့မှဘာမှချုပ်မရှိပဲနဲ့ဒီပြောင်းလဲလဲဆက်နေတော့မြင်ဆိုရင်တော့မကောင်းပါဘူးအဲ့ဒါကြောင့်ငင်းချင်းငင်လာခါနဲ့ကိုလည်းတင်ကြည့်ပြီးတော့ပါတစ်နှစ်ကျွန်တော်တို့တစ်ဖြည်းဖြည်းနဲ့ဆော့တာကောင်းမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်ဆလိုင်းနဲ့သဘောထားတူမဲ့တော်ရရှင်တူ Facebook ကနေ comment ပေးပြီးဆွေးနွေးထားတာရှိပါတယ်ကျွန်တော်သဘောအရလုံးဝမယုံသိသိချင်းသေးပါအကြောင်းရင်းကဟိုဘက်ကိုလုံးဝမယုံလို့ပါပဲကလင်ကြီးတွေအများကြီးပဲတဲ့ဆိုတော့ဇောက်တန်းဆိုးနိုင်ဒီလိုမျိုးစိုးရိမ်စိတ်တွေလည်းရှိနေတဲ့အခါကျတော့ဒီပေါ်မှာကျွန်တော်တို့ဘယ်လိုသုံးသပ်လို့ရမလဲ
ဟုတ်ကဲ့စိုးရိမ်စိတ်တွေရှိတာတဘာဝကြပါလေကျွန်တော်တို့လည်းစိုးရိမ်မှုတွေရှိပါတယ်ဒါပေမဲ့စိုးရိမ်မှုတွေကိုအရေးကြီးတာကလူလူရဲ့အခြေအနေနဲ့မျှော်လင့်ချက်ပါလူလူရဲ့အခြေအနေကဒီပြီးခဲ့တဲ့ဒီအစိုးရတွေရဲ့ညံပြင်းမှုကြောင့်ကျွန်တော်တို့တရားသတ္တတွေပြုံးသည့်အခွန်နေဆုံးရှုံးချမ်းသာတဲ့လူတွေချမ်းသာပြီးတော့ဆင်းရဲတဲ့လူတွေကကြီးကျယ်ဆင်းရဲပြီးတော့ဆင်းရဲနေတဲ့အနေအထားကိုကျွန်တော်ရောက်နေပါတယ်အဲ့ဒီအနေအထားကိုဒေါက်တာစုကြည်တို့အစိုးရတဲ့တက်လာလို့ရှင်တော့ကြီးမားတဲ့အပြောင်းလဲတွေဖြစ်လိမ့်မယ်လို့ဆိုရဲလူလူရဲ့မျှော်လင့်ချက်ကအရန်ကိုကြီးမားနေပါတယ်။အဲတော့အဲ့ဒီကိစ္စနဲ့ပတ်သက်တဲ့နေရာမှာအခုဖြစ်ခဲ့တဲ့ကိစ္စတွေအလုံးကဒီကောင်းမွန်တဲ့အစိုးရကောင်းမွန်တဲ့အုပ်ချုပ်ရေးမရှိလို့လက်ယူလက်ဆန်းမှုတွေဟောခုနလိုဆရာမွေးဘွေမွေးဖြစ်တဲ့အစိုးရတွေကြောင့်ဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီနေ့လိုအချိန်ဒီမှာတော့ပြည်သူလူလူရဲ့မျှော်လင့်ချက်တွေဖြည့်ဆည်းနိုင်အောင်ကျွန်တော်တို့ရဲ့တိုင်းပြည်လူလူကျေတော့ကရောက်နေတဲ့အနေထားတွေကနေပြီးတော့အလင်းမြန်ကျွန်တော်တို့အဲ့ဒါကြီးဆွဲတင်မှုလိုအပ်တဲ့အချိန်မျိုးအဲ့လိုလိုအပ်တဲ့အချိန်ကြီးဖြစ်တဲ့အတွက်စီးပွားရေးရာပိတ်ဆို့မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်တို့ကတော့တူးချင်းပဲဖြစ်ဖြစ်ကျွန်တော်တို့ဒီလုပ်ငန်းတွေပဲရပဲဖြစ်ဖြစ်ပိတ်ဆို့မှုတွေကိုကျွန်တော်တော့ဒီရပ်တန့်စီခြင်းနဲ့ဖြေလျှော့ပေးစီခြင်းနဲ့ကျွန်တော်ယူဆပါတယ်ခင
်ဟုတ်ကဲ့ကိုစရာသူခုနပြောသလိုရုပ်လိုက်လို့ရှိရင်ကောင်းပါမလားဒီချိန်မှာတင့်တော်ရဲ့လားဆိုတဲ့စိုးရင်စိတ်တွေကိုရောကိုစရာသူဘလို့ပြန်ပြီးတော့တုံ့ပြန်ခြင်းလဲ
ဒါကတော့ကျွန်တော်တို့ကတော့အခုဟာဟိုဒီမိုကရေစီဘက်ရောက်လာတာလည်းသိမကြသေးတော့သတိပက္ခတားကြည့်ခဲ့တယ်လေတစ်ဖက်နဲ့တစ်ဖက်ကအဲ့ကကြတော့စံတရားကတော့ရှိနေမှာပဲအဲ့တော့သိကြတယ်ဒါပေမဲ့ကျွန်တော်တို့ကဟိုဟာကိုပြန်ကြည့်လိုက်တယ်ဆိုရင်ဒီဆန်ရှင်တွေရော့လာတာနဲ့အများဒီလူခွင့်ရေးတွေပေါ့ကျွန်တော်တို့စီးပွားရေးအခြေအနေတွေကောင်းလာတာတွေ့လာတယ်2012နောက်ပိုင်းအစပြီးတော့ပေါ့လေအဲ့ကကြတော့အဲ့ဒါကိုဒါကျွန်တော်တို့ကပုံနေပိုင်းနဲ့ဆွဲကြည့်လိုက်ရင်ဆန်ရှင်ရော့လာတဲ့အများကျွန်တော်တို့ကကောင်းလာတယ်အဲ့ဒါမျိုးကိုဒီဒေါန်ဆန်းစုကြည်တက်လာတဲ့အချိန်မှာပို့ပြီးမြင်ရတယ်ပေါ့အဲ့ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကတော့ဗာလဲဆိုတော့ဒီဒေါန်ဆန်းစုကြည်ကအခုဆိုရင်တက်လာတာ9လရှိပြီဒီအချိန်မှာကျွန်တော်တို့ကဟိုရင်းနှီးမြှုပ်နှံမှုပါညာအမေရိကန်တို့ဘာလို့စီကတိတ်ပြီးမဝင်နေဝင်သေးတဲ့ခါကျဘာလို့ဖြစ်နေတာလဲဆိုတော့သူတို့တွေကဆန်းရှင်ရှိတဲ့အတွက်ကြောင့်အမေရိကန်ဆိုရကဒီကုမ္ပဏီတွေကိုစီးပွားရေးဒီလုပ်ခိုင်းတာတော့မှသူတို့တွေကညွန့်နေကြတယ်အဲ့တော့ငွေပေးငွေယူပါစတကယ်တမ်းတော့အမေရိကန်တိုင်ယုံဝန်ထမ်းတွေတော့ဟာတကယ်တော့ဒီမြန်မာပြည်ကနေငွေပေးငွေယူလို့ရတာခက်တဲ့ပုံရှိနေ
ကိုစရာသူလိုင်းကတစ်ချက်ပြန်ထက်သွားပြန်ပါပြီကျွန်တော်တိုက်ရိုက်ဆွေးနွေးမယ်တော်တော်ရှင်တူအဲကိုစရာသူဟုတ်ကဲ့ကိုစရာသူလိုင်းတစ်ချက်လေးပြန်ထက်သွားလို့ပါဟုတ်ကဲ့ကျွန်တော်တိုက်ရိုက်ဆွေးနွေးမယ်တော်တော်ရှင်တူကိုဆက်ပြီးတော့ဖိတ်ခေါ်ပါမယ်သကိုင်းတိုင်းမော်လိုက်မြို့နယ်ဝရုံပင်ကြေးရွာကဦးကြအောင်ဦးကြအောင်တန်ခတ်ရည်ရွယ်မှုတွေရုပ်သိမ်းပြီလားဆက်ထားသင့်သေးသလားခင်ဗ
ျဟုတ်ကဲ့ပါခင်ဗျာကျွန်တော်ဆင်းနေလို့ဒါကတော့ကျွန်တော်ကတော့ဒီဒိုင်းတိုင်းမော်လိုက်ဝေယုံတာပါခင်ဗျာဝေယုံတယ်တော့မဟုတ်
ဘူးဝေယုံတာဟုတ်ကဲ့ဆိုဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ရအောင်ပါအဲ့တော့မြန်မာနိုင်ငံကိုအမေရိကန်ကပိတ်ချုပ်တန်ခတ်အရေးယူထားခြင်းဟာမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးလူခွင့်ရေးဓာတ်လူမှုတွေဖြစ်ရင်းနဲ့ကြီးလက်တော့ရပါမကြအားလုံးကိုသူတို့ရန်ရရာစားအရတားဆက်ဆက်ချက်ဖို့ရည်ရွယ်ပြီးပြီဒီမှာအောက်မော်လီရောသိက္ခာနာနဲ့ချင်းချုပ်ခါတယ်လို့ပဲကျွန်တော်အနေနဲ့ ောက်ယူပါတယ်ဆိုတော့ညာလဲတိုင်းပြည်ရဲ့အခြေအနေကိုစောင့်ကြည့်ပြီးမှဖြည်းဖြည်းချင်းချော့တဲ့နယ်လို့ကျွန်တော်ကယူဆပါတယ်နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံရဲ့အစိုးရတဲ့အမိတော်ဆန်းစုကြည်ရဲ့အစိုးရကလည်းပဲအားကျွမ်းတဲ့အထူးပဲဒီဆိုင်ဒီမှာကျွန်တော်တို့တိုင်းရင်းသားညီကိုမောင်နှမအားလုံးကိုဓာတ်တူညီဖြစ်အောင်ကြိုးစားရင်သားမစားဘဲနဲ့ကြိုးစားနေတဲ့အချိန်လေးဖြစ်နေလို့ကျွန်တော်ပြောချင်တာကတော့ဒီလောက်ပါပဲဒါပေမဲ့ BOU အခွင့်အရေးအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အားပေးတဲ့အတွက်လည်းကျွန်တော်တို့ကလည်းအထူးပဲကျေးဇူးတင်ကြောင်းပြောကြလိုပါတယ်ဆိုကိုးစရာသူကျွန်တော်တို့ခုပြန်ပေးပါရစေကိုးစရာသူကလုံးဝမထားတဲ့တော့အားလုံးကိုယူဆိုတော့ခုနပြောသလိုစစ်လက်နဲ့ပစ္စည်းပိုင်းကိစ္စကိုလည်းပဲကိုးစရာသူအနေနဲ့ကမထားစေချင်တော့ဘူးပေါ့
အဲစလင်းနေကြစီရတကယ်လို့မရောင်းချင်ဘူးဆိုရင်ကျွန်တော်တို့လွယ်လွယ်လေးပေါ့နော်ဒီဘက်ကဒီမြန်မာတပ်ကိုပြောလိုက်ခင်ဗျားတို့ကျုပ်တို့စီရလက်နက်မဝယ်နဲ့နောက်ပြီးရင်ဟိုဘက်မှာလည်းတော့လက်နက်ရောင်းတဲ့ American Company ဆိုတာကလက်နက်ဆိုတာဟိုတကယ်ကိုကြီးမားတဲ့ industry ဖြစ်တဲ့အတွက်ကြောင့်မလို့ American ဆိုရနဲ့တနည်းမဟုတ်တနည်းကိုပတ်သက်ရတယ်ပေါ့နော်ဆိုတော့သူက order မှာမှပဲထုတ်ရတဲ့ပါညာဒီလိုမျိုးရှိတဲ့အခါကျတော့လက်နက်လေးဟန်ထားလိုက်ရင်ကိုသူတို့ကရောင်းဝယ်လုပ်မှာမဟုတ်အဲ့တော့အဲ့ကိစ္စကတော့မပူစရာမရှိဘူးပေါ့နော်အခုတော့ကျွန်တော်တို့ကဒီ American C ကလက်နက်ကမရရင်လေသူကအချားအဝယ်မှာဆိုတော့လက်နက်ရောင်းတဲ့ဟာကတော့ခုနကလိုပိတ်ဆို့ထားစရာမလိုပဲနဲ့ခုနကလိုတစ်ဖက်နဲ့တစ်ဖက်အဲမင်းလည်းမဝယ်နဲ့ငါလည်းမရောင်းဘူးဆိုတဲ့ဟာမျိုးလှုပ်ထားလိုက်ရင်အဆင်ပြေသွားမယ်ပေါ့နော်အဲအဲ့ဒါမျိုးကျွန်တော်အဲ့ဒါကတော့တိတ်တော့သိစားမရှိဘူးပြီးတော့ဒေါ်ဆန်းစုချီနေနေရလဲတက်နဲ့မော်နဲ့ကသူကပူပေါင်းဆောင်ရွက်နေတာဖြစ်တဲ့အတွက်ကြောင့်မလို့အခုသူ့နောက်ကိုတက်ကဥဆောင်မှုနောက်ကလိုက်နေတာတွေ့ရတဲ့ခါကျတော့အဲ့ဒါမျိုးပြောထားလိုက်ရင်တော့ဒီစစ်လက်နက်ကြီးတွေပါတွေဝယ်ဖို့တွေပါတွေကဘဝရအောင်လှုပ်ထားလို့ရမယ်ထင်တယ်ကျွန်တော်မြင်တော့လေဟုတ
်ဟုတ်ကဲ့ဆိုကျွန်တော်အစိုးမတက်ခင်မှာကျွန်တော်တို့အခုနောက်ထပ်အချိန်6မိနစ်လောက်ကြာမှသေးတယ်အစိုးမတက်ခင်မှာပင်နယ်ဆွေးနွေးသူနှူးစလုံးကဒီရုပ်ပေးရေးကိုလူလားသူတွေဖြစ်တဲ့ဟိုသဘောထားရှိသူတွေဖြစ်တဲ့အတွက်ကျွန်တော်ကပင်နယ်ဆွေးနွေးသူတွေအနေနဲ့ရှိသမျှဆန်းရှင်းတွေကိုယူလိုက်လို့ဟာတမိုးလည်းတချို့ကိုယူလိုက်လို့ပေါ့လေအတော်များများကိုယူလိုက်လို့အဓိကအကျိုးရှိစေမယ့်အချက်နှစ်ချက်စီပြောဖို့စဉ်းစားထားပြပါခင်ဗျာဦးတန်းဆွေးနွေးနေကိုစရာသူနဲ့ကျွန်တော်ခုနကမယုတ်တင်နေဘူးလို့ဆွေးနွေးတော့တဲ့အထက်မှာဆလိုက်ဘွေကကတော့ရုတ်ချရခက်တယ်ရုတ်တာလွယ်တယ်အားလုံးကိုမယုတ်သေးသင့်ဘူးလို့ဆွေးနွေးတာရှိတော့ဆလိုက်ဘွေကုတ်အနေနဲ့လည်းပဲမယုတ်သေးတဲ့အတွေ့အတိကအကျိုးရှိစေမယ့်အချက်တစ်ချက်စဉ်းစားထားပြပါကျွန်တော်အချုပ်မှာအားလုံးကိုအဲ့ဒီအခွင့်ရေးပေးပါမယ်ကျွန်တော်ကိုအများဆုံးနဲ့အထစ်မြေဆုံးပြောပြဖို့ပြင်ဆင်ထားပြပါခင်ဗျာကျွန်တော်အခုတည်းဆွေးနွေးမယ်နောက်ထပ်သောတာရှင်တူဖိတ်ခေါ်ပါမယ်သူကထိုင်းနိုင်ငံကကိုဒီလေမှုဆွေးနွေးရမယ်အလှပါခင်ဗျာ
ခင်ဗျာကျွန်တော်နေကတော့ထိုင်းချင်းအားလုံးကိုရုပ်တင်တာတော့ကျွန်တော်ပြောအများစုကတော့ကျွန်တော်အနေနဲ့တခုတည်းကျွန်တော်ပြောချင်ပါတယ်။နော်စစ်လက်နဲ့ပစ္စည်းကိုတော့ကျွန်တော်အနေနဲ့ဒီတားတင်တော့ဗျာနော်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဖြစ်လာခဲ့လို့ရှိရင်နော်ကျွန်တော်တိုင်းသားပြည်သူတိုင်းသားလက်နက်ကင်အဖွဲ့အစည်းဝယ်ဒုက္ခပေးနေတာဖြစ်ပါတယ်။အဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့ဒီစစ်လက်နဲ့ပစ္စည်းကိုအဓိကကျွန်တော်အနေနဲ့ပြိပင်တင်တယ်လို့ကျွန်တော်မြင်တယ်။တခြားကိစ္စတော့ကျွန်တော်မဆိုလိုပါဘူး။
ဟုတ်ကဲ့ကိုဒီလေမှုကျေးဇူးအများကြီးတင်ပါတယ်ကိုဒီလေမှုကပြည်နယ်ဆွေးနွေးသူဦးတန်းစုနိုင်တဲ့သဘောထားဒူပုံရပါတယ်ဆလနယ်ပစ္စည်းကိုပိတ်ပင်ဆက်ပြီးတော့ပိတ်တင်သေးတယ်လို့ဆိုနေပါတယ်ဆိုတော့ကျွန်တော်တို့အခုဓာတ်ရိုက်ဆွေးနွေးမဲ့သောတာရှင်တွေမရှိတော့တဲ့အခါမှာတော့ပြည်နယ်ဆွေးနွေးသူနှူးနဲ့ခုနဆက်လိုင်းတို့ရဲ့သဘောထားအချုပ်တွေကိုကျွန်တော်တီးပြရစီပထမဦးဆုံးဦးတန်းစုနိုင်ဒဏ်ခတ်ရမှုကိုဆလနယ်ပစ္စည်းကလွှဲပြီးတော့ကျွန်တော်တွေရုပ်တင်တဲ့အတွက်ရလာမဲ့အဓိကအကျိုးကျေးဇူးနှစ်ချက်ပြောပါခင်ဗျာ
အကျိုးကျေးဇူးတစ်ခုကတော့ကျွန်တော်တို့အခုအမပြီမှာရင်းနှီးမြှုပ်နှံမှုနယ်ပယ်ကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံဟာအောက်ဆုံးဆင့်မှာရှိနေပါတယ်။အမေရိကန်နိုင်ငံကကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်နိုင်ငံပါ။ဒီလိုဆန့်ရှင်းပြီးရုပ်လိုက်ခြင်းအပြင်ကျွန်တော်တို့အမေရိကန်နိုင်ငံကရင်းနှီးမြှုပ်နှံသူတွေကျွန်တော်တို့ဗမာပြည်ကိုဝင်ရောက်လာဖို့အတွက်နော်အခွင့်အလမ်းကောင်းတစ်ခုဖြစ်လာနိုင်ပါတယ်။နောက်တစ်ချက်ကအဲ့လိုအမေရိကန်နိုင်ငံကနေပြီးတော့ဒီဒီနည်းမျိုးနာမှုတွေနည်းပညာတွေဝင်ရောက်လာမှကျွန်တော်တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းကလည်းကျွန်တော်တို့တိုးတက်လာမယ်လို့ထင်ပါတယ်အဲ့ဒီကိစ္စမှာကျွန်တော်တို့ကလူပုဂ္ဂိုလ်ရကန့်သတ်ချက်မထားဘဲနဲ့ကျွန်တော်တို့ sanction တွေကိုကျွန်တော်တို့ဖွင့်ပေးတယ်လို့ပြောတဲ့ကိစ္စကအဲ့လိုအမေရိကန်ကကုမ္ပဏီကြီးတွေလုပ်ငန်းကြီးတွေပမာပြည်ထဲဝင်ရောက်လာပြီဆိုလို့ရှိရင်သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တိုင်းပြည်အတွက်ကျွန်တော်တို့မှာငါတို့ပြရကနေသတ်မှတ်ထားရဆိုလို့ရှိရင်အဲ့လောက်ထိပြည့်မြအောင်ကျွန်တော်တို့လုပ်နိုင်တဲ့ပုံစံတွေကသူတို့ပဲရှိတာ
။ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကဒီကိစ္စကိုကျွန်တော်ကဟိုအလုံးကျွန်တော်တို့ sanction ကိုဒီ CY နဲ့ပတ်သက်လို့ပြည့်တည်နေလို့ကျွန်တော်တို့ဒီစာရုံးကျွန်တော်ပြောရမယ်
။ဟုတ်ကဲ့ကိုစရာသူ
โอเคนะเจ็บบ่ตะเช็ดก็တော့ကျွန်တော်တို့တရုတ်ကိုအားကိုးနေရတာရော့သွားမယ်။ဘာလို့ဆိုကျွန်တော်တို့ကတရုတ်နဲ့စီးပွားရေးရောတခြားအဲ့လိုမျိုးတက်ပညာသင်ကြားပေးတာပေါ့နော်။အဲ့ဒါတွေကစာတရုတ်မှာသွားသင်နေရတဲ့ခါကျတော့တရုတ်ပေါ်မှာတအားကိုကျွန်တော်တို့ကမိကိုနေရတယ်။အဲ့တော့တရုတ်နဲ့ကကျွန်တော်တို့ကချစ်ချစ်ရင်းနေအကောင်တိဆောက်ထားတော့ညာလေတရုတ်ဒီအင်အားကြီးနိုင်ငံဖြစ်တဲ့ဟိုအရင်နှုန်းကလည်းကျွန်တော်တို့နဲ့ကရာဇဝင်တွေရှိခဲ့တဲ့ခါကျတော့တရုတ်ဘက်ကအားကိုးရတာကိုရော့သွားဖို့အတွက်ဒါအမေရိကန်ကသူ့ရဲ့ဆန်ရှင်တွေကိုညော့ပေးလိုက်ရင်ကျွန်တော်တို့ကတရုတ်ပေါ်ပြီးကွာထားတာညော့သွားပြီးတော့ဒီတစ်ဖက်မှာလည်းအမေရိကန်အားကိုးကျွန်တော်တို့ရှိသွားမယ်ပေါ့နော်။ဥမာပညာသင်တာစပါညာပေါ့။အဲ့နောက်တစ်ခုကတော့ဗာလဲဆိုတော့ဒီအမေရိကန်ကုမ္ပဏီတွေဝင်လာတဲ့အတွက်ကြောင့်ခုနဒီလူခွင့်ရေးသဘာဝပတ်ဝန်းကျင်ရဲ့နောက်ပြီးတဲ့ခါကျစီးပွားရေးအဲ့ကောင်တွေတက်သွားမယ်။လူခွင့်ရေးတို့ဘာလို့ဆိုတာဒါအလုပ်သမားဒါဘယ်လိုဆက်ဆံရမလဲ။နောက်ပြီးတဲ့ခါကျရင်သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတာအမေရိကန်ကုမ္ပဏီတွေမပြောနဲ့အခုဥရောပကုမ္ပဏီတွေဝင်လာတာတောင်မှလူနဲ့တွဲပြီးလှုပ်လှုပ်တဲ့ဒီဝန်ထမ်းတွေနောက်ပြီးတော့သူတို့နဲ့တွဲပြီးလုပ်တဲ့မြန်မာကုမ္ပဏီတွေမှာအစဘောပေါင်းညီုံထိရမယ်ဆိုတဲ့ဟာမျိုးနောက်ပြီးတဲ့အခါကျရင်ကလေးလုပ်တာမသုံးအောင်ဆိုတဲ့ဟာမျိုးတွေလိုက်နာလာတဲ့အတွက်ကြောင့်မလို့မြန်မာကုမ္ပဏီ
ကိုစီယာသူလိုင်းကတစ်ချက်တစ်ချက်ပြတ်ပြတ်သွားပါတယ်ကိုစီယာသူကိုကျွန်တော်မြန်မာကုမ္ပဏီ
ဆိုတော့ကျွန်တော်ကတော့လူခွင့်ရေးတို့ဘာလို့မှအင်မတန်ကုန်မှဒါထိတ်တန်းမှရှိတယ်ပေါ့နော်အမြင့်ဆုံးလို့မပြောလို့ဆိုပေမဲ့ထိတ်တန်းမှရှိတဲ့အတွက်ကြောင့်သူတို့သာရောက်လာရင်မြန်မာနိုင်ငံရဲ့လူခွင့်ရေးရဲ့ကျွန်တော်တို့စီးပွားရေးရဲ့သဘောပေါက်ဝင်ခြင်းဒါတွေကအများကြီးတိုးတက်သွားမယ်
။ဟုတ်ကဲ့
အဲ့တော့နှစ်ချက်ပေါ့တစ်ကတော့တရုတ်ကိုမိခိုးရတာရော့သွားမယ်။နောက်တစ်ခုကတော့ဒုက္ခဝင်ရေးစီးပွားရေးနဲ့ဘဝပတ်ဝန်းကျင်မှာအများကြီးတိုးတက်သွားမှုရှိတယ်နော်။ဟုတ်ကဲ
့။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်။ဆလိုင်းဘွေကုန်းခုနပြောတဲ့အချိုးကျေးဇူးတွေကတဘာဝမကြဘူးလားခင်ဗျာ။ဆလိုင်းနေနဲ့ဆက်ထားတဲ့အတွဲရမယ့်အချိုးကျေးဇူးနှစ်ခုပြောပါ။
ဟုတ်ကဲ့။ဘာအချိုးကျေးဇူးရမလဲဆိုရင်တော့ကျွန်တော်တို့၄စီမြန်မာနိုင်ငံရဲ့အာဏာ25ဇာခံလို့ရထားတဲ့တပ်မတော်ကဩငါတို့ကြောင့်ဖြစ်တယ်ဆိုတော့တို့အတွက်ပောင်းလိမ့်မယ်ပြည်ပြည်ပြည်ပြည်တဲ့ပြည်ပြည်ပေါ်ရတဲ့ပေါ့နော်နောက်ပြီးတော့မှကျွန်တော်ပြည်သူလူထုတွေရောနောက်ဟိုပညာရှင်တွေရောနောက်ပြီးတော့ဒီ company တွေတချို့ဝင်လာတဲ့ချိန်မှာအလုပ်လုပ်ကြိုင်နေသူတွေအတွက်တစ်နှစ်လောက်ဆိုရင်ကျွန်တော်တို့ပြင်ဆင်မှုအထင်ရမယ်အခုက ready မဖြစ်သေးပါဘူးခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ Facebook ကနေပြီးတော့ဒီ season ကို live လွှင့်နေတဲ့အချိန်မှာတော်လှန်ရှင်တောက်ကဆွေးနွေးထားတာရှိပါတယ်ဒါလေးကျွန်တော်ဖတ်ပြပါရစေမြန်မာနိုင်ငံဒီမိုကရေစီအပြောင်းအလဲဟာအပြည့်အဝမရှိသေးပါဘူးတဲ့အထူးသဖြင့်2008ဖွဲ့စည်းပုံဥပဒေကိုအပြည့်အဝပြင်ဆင်ခြင်းအသစ်ပြန်လည်ရေးဆွဲခြင်းမရှိသေးသေး၍ပိတ်ဆို့မှုတွေအားလုံးကိုမယုတ်သိမ့်သင့်သေးပါဘူးဆိုပြီးတော့ကျွန်တော်တို့ Facebook Live ထုတ်လွှင့်ချက်မှာတော်ရရှိသူကဆွေးနွေးထားတာကိုတင်ပြရဲနဲ့ဒီကနေ့စီစဉ်ကိုဒီမှာပဲညီုံချိုးပြရစီပင်နိုင်ဆွေးနွေးပေးသူတွေဖြစ်ကြတဲ့ဦးတန်းစိုးနိုင်နဲ့ကိုစရာသူတိုက်ရိုက်ပါဝင်ဆွေးနွေးပေးကြသူတွေအားလုံးအထူးသဖြင့်နားဆင်ကြတဲ့တော်ရရှိတွေအားလုံးကို VOA 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်သတင်းပတ်ဒီနေ့ဒီချိန်ဒီနေရာမှာပဲနောက်ထပ်အရေးကြီးတဲ့အကြောင်းအရာတစ်ခုကိုထပ်ပြီးဆွေးနွေးကြသေးတာပေါ့ခင်ဗျာ
မဆူမွန်စီစဉ်ထုတ်လုပ်ပြီးကိုကျော်ကျော်သိန်းဆွေးနွေးတဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ဖြစ်ပါတယ်အခုတော့သတင်းချင်းညို့ကိုကိုဇော်ဝင်းလှိုင်ကပြောပြပေးပါအောင်ဗျာ
စီးရီးယားနဲ့မဟာမိတ်ရုရှားနဲ့အမေရိကန်တို့ပူးတွဲကြောင်းဝင်ဆောင်ရွက်ပေးခဲ့တဲ့အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုစီးရီးယားဆွေရကလက်ခံကြောင်းအစိုးရပိုင်းစာနာသတင်းအေဂျင်စီမှစနေနေ့ကဖော်ပြထားပါတယ်လူသားချင်းစာနာထောက်ထားသောအဖြစ်အလက်ပုံမျိုးမှာပြစ်ခတ်မှုတွေကိုစတင်ရဆိုင်တော့မှဖြစ်ကြောင်းစာနာသတင်းအေဂျင်စီမှဖော်ပြထားတာဖြစ်ပါတယ်မြောက်ကိုရီးယားကပစ္စမအကြိမ်မြောက်နဲ့အပြင်းထန်ဆုံးနျူကလ িয়ার ဆန္ဒမှုတစ်ခုလှုပ်ဆောင်ခဲ့တဲ့နောက်တနေ့ဖြစ်တဲ့စနေနေ့မှာပဲတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကရေဒီယိုတတိကြွဓာတ်တွေပတ်ဝန်းကျင်တဲ့ပစ္စည်းတွေစတင်ရှာဖွေနေပြီလို့တောင်ကိုရီးယားရုံးဟပ်သတင်းမှာဖော်ပြပါတယ်။စုံစမ်းရေးအဖွဲ့တွေဟာဇင်နွန်လိုရေဒီယိုတတိကြွဓာတ်ပတ်ဝန်းကျင်တဲ့ပစ္စည်းမျိုးပါမပါဆန်းသက်ဖို့လေတုနဲ့ရေနမူနာတွေကောက်ယူမှာဖြစ်တယ်လို့လည်းအဲ့ဒီသတင်းမှာဖော်ပြထားပါတယ်။ US Open Tennis အမျိုးသမီးတိုးချင်းဘောလုံးပွဲမှာဂျာမနီနိုင်ငံသူ Angelique Kerber ကချက်သမရနိုင်ငံသူ Carolina Pliskova ကိုအနိုင်ရပြီးတော့2016ခုနှစ်ချန်ပီယံဆုကိုဆုတ်ခူးသွားပြီးဖြစ်ပါတယ်။အခု US Open မှာအနိုင်ရလိုက်တဲ့အတွက် Angelique Kerber ဟာအမျိုးသမီးတင်နစ်မှာကမ္ဘာနံပါတ်အဆင့်တင်ဖြစ်သွားပြီးဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါ။ဒီမနက်တည်းအစီအစဉ်ထုတ်လို့ရမှုက Token မျိုးသက်ဖြစ်ပြီးအတန်လွင့် Engineer ကတော့ Zinat Abdul Rahman ဖြစ်ပါတယ်။ဒီနေ့မနက်အတွက် VOA အစီအစဉ်တွေကို line no meter 30 40 48 50တို့အနေနဲ့တင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.